Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာရှင် VOA American အသံရ2024ခုနှစ်မေလ30ရက်ကြာတာပရင်းနေမနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီခန့်လိုင်းထိုမီတာ24.50 လိုင်းလက်မီတာ190တို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျမသင်္ကီထိုက်ပါရှင်
။စစ်လွန်ကာလစီမံကိန်းတရက်ကိုမြန်နိုင်သမျှအမြန်ဆုံးအစ္စရေးလိုအပ်နေတယ်လို့အမေရိကန်နိုင်ငံဝန်ကြီးကပြောလိုက်ပါတယ်။အမေရိကန်မှာရှိတဲ့ဟောင်ကောင်စီးပွားရေးနဲ့ကုန်သွယ်ရုံကိုပိတ်ဖို့ဟောင်ကောင်တက်ကြွလှုပ်ရှားသူတွေကတောင်းဆိုတာကိုဟောင်ကောင်ဆွေးရကကန့်ကွက်ပါတယ်။ကုလလုံခြုံရေးကောင်စီဆုံးဖြတ်ချက်အမှတ်2669နဲ့အညီမြမအရေးကိုဖြည့်ရှင်းဖို့အားလုံးပါတဲ့ဆွေးနွေးမှုကိုထောက်ခံတယ်ဆိုပြီးတော့ကုလဆိုင်ရာအမေရိကန်တာဝန်ကြီးကပြောပါတယ်။
ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းနယ်မြေထိချုံနိုင်မှုအခြေအနေရခိုင်မြောက်ပိုင်းမှာအေးအေးနဲ့စစ်ကောင်စီတပ်ဖွဲ့တွေစားတိုက်ပွဲတွေအတွင်းလူအခွင့်အရေးချိုးဖောက်မှုဆွဆွဲချက်တွေအပေါ်အပြန်လှန်တုံ့ပြန်ချက်စတဲ့မြန်မာဆိုင်ရာသတင်းဆောင်မတွေအပြင်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့ဒေါ်နယ်ထရန့်တို့ရဲ့စစ်တပ်အရေးသဘောထားသတင်းဆောင်မကိုလည်းဒီမိနစ်ခင်းမှာနားဆင်ရပါမယ်။အေဒီတာနဲ့ဆွေးနွေးကန်ဂျန်စီတပတ်အတွင်းအားကစားအစီအစဉ်တို့ကိုလည်းနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ဥတည်မောင်တန်းကသတင်းတွေပြောပြပြပါမယ်ရှင
်စစ်လွန်ကာလစီမံကိန်းတရမြန်နိုင်သမျှအမြန်ဆုံးအစ္စရေးလိုအပ်တယ်လို့အမေရိကန်နိုင်ငံရဲ့ဝန်ကြီးအန်တိုနီဘလင်ကန်ကပြောလိုက်ပါတယ်စစ်ပြီးနောက်တည့်မှာစီမံကိန်းရှိနေပုဂ္ဂိုလ်ကအလွန်ကိုအရေးကြီးတဲ့အကြောင်းမဟုတ်ရင်စစ်ပြီးနောက်တည့်ဆိုတာလည်းမရှိတော့ကြောင်းဘလင်ကန်ကသတင်းတော့တွေကိုဘောလ်တိုဗာကီးစင်အတွင်းပုံသူနေ့ကအခုလိုပြောလိုက်တာပါအဲ့ဒီအစီအစဉ်မရှိဟားမတ်စ်ကတာဝန်ဆက်ပြီးရှိနေပါလိမ့်မယ်ဒါလက်ခံနိုင်စရာမဟုတ်ပါဘူးဒါမှမဟုတ်မရှိဘူးဆိုလို့ရှိရင်တော့ကတောင်းခွင့်ဥပဒေမဲ့ဟင်းလင်းကွက်လာဖြစ်နေပါပါလို့အမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်ဗိုလ်တုနေမှာပဲစပိန်ဝန်ကြီးချုပ်ပီဒိုဆန်ချက်စ်ကပါလက်စတိုင်းဝန်ကြီးချုပ်မိုဟာမက်မူစတာဖာကိုစပိန်နိုင်ငံမက်ဒရစ်မြို့မှာလက်ခံတွေ့ဆုံပါတယ်စပိန်နဲ့အိုင်ယာလန်နော်ဝေးတို့ကပါလက်စတိုင်းနိုင်ငံကိုအသိမှတ်ပြုကြောင်းအင်ကာနေကကြေညာအပြီးမှာခုလိုတွေ့ဆုံခဲ့တာပါဒီလိုအသိမှတ်ပြုတာဟာဂါဇာစစ်ပွဲပေါ်ချက်ချင်းတည်ရောက်မှုရှိမှာမဟုတ်ဘူးလို့အစ္စရေးကပြောပါတယ်တရားမျှတမှုနဲ့တာရှေတီတတ်မဲ့ငြိမ်းချမ်းရေးတိုက်ပွဲကိုဆက်လက်ဆင်နွှဲမဲ့ကျွန်တော်တို့ရဲ့ပိုင်းဖြတ်ချက်ကိုဒီအသိမှတ်ပြုမှုကခိုင်မာစေပါတယ်လို့ဝန်ကြီးချုပ်မူစတာဖာကတော့စပိန်ဝန်ကြီးချုပ်နဲ့တွေ့ဆုံပြီးတဲ့နောက်ပြောပါတယ်အမေရိကန်သမ္မတဟောင်းဒေါ်နယ်ထရမ့်ပေါ်ဆွဲဆိုထားတဲ့လိန်ဖျော်ဖြေရေးတရုတ်ဆောင်ကိုနှုတ်ပိတ်ခတ်ပေးခဲ့တဲ့အမှုနဲ့2016ခုနှစ်ရွေးကောက်ပွဲရလဒ်ပေါ်ဩဇာလွှမ်းမိုးမှုအတွက်တရားမဝင်ကြိုးပမ်းခဲ့တဲ့ဆိုတဲ့ဆွတ်ဆွဲချက်တွေအပါဝင်ရာဇဝတ်မှုတွေအတွက်အပြစ်ရှိမှုဆုံးဖြတ်ဖို့အဖွဲ့ဝင်12ယောက်ပါဂျူရီအဖွဲ့တွေကြားအလေးနဲ့စတင်ဆွေးနွေးညှိနှိုင်းနေကြပါတယ်။ဗိုလ်ထုနေမနဲ့နယူးယောက်တရားရုံးချုပ်တရားသူကြီးဂျူအန်မာချန်ကဂျူရီအဖွဲ့ကိုဥပဒေကြောင်းအရစဉ်းစားဖို့ညွှန်ကြားချက်တွေဖတ်ကြားပြပါတယ်။အမေရိကန်တရားရေးစနစ်အရထရမ့်မှာအပြစ်ရှိမှုဆုံးဖြတ်ဖို့ဂျူရီအဖွဲ့ဝင်12ယောက်လုံးတကြီးတညွတ်ထက်သဘောတူဖို့လိုပါတယ်။အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ပဲဆိုရင်ခံဝင်နဲ့လွတ်ပေးတာမျိုးဖြစ်နိုင်သလိုဒါမှမဟုတ်ထောင်ဒဏ်လေးနှစ်အထိပြစ်ဒဏ်ချတာမျိုးဖြစ်ကောင်းဖြစ်နိုင်ပေမဲ့ထောင်ဒဏ်အထိတော့ချမှတ်ဖို့မတွေ့ဘူးလို့တရားရေးအသိုင်းအဝိုင်းကမျှော်လင့်မထားတဲ့ကြောင်းပြောကြပါတယ်။အပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်တာနဲ့အပြစ်ဒဏ်ချမှတ်တဲ့ကြားမှာသတင်းပါအတန်းကြာကြာမယ်လို့လည်းခန့်မှန်းထားကြပါတယ်။တကယ်လို့အပြစ်ရှိတယ်လို့ဆုံးဖြတ်ရင်လည်းဒေါ်နယ်ထရမ့်အနေနဲ့သမ္မတရွေးကောက်ပွဲဆက်ပြိုင်ဖို့အတွက်ကျိန်းသေးပေါက်ယူကန်ဝင်ဖို့ရှိနေပါတယ်။ဂျူရီအဖွဲ့အားကြာတာပရင်းနေမှာပြန်တွေ့ကြမှာပါအမေရိကန်မှာရှိတဲ့ဟောင်ကောင်စီးပွားရေးနဲ့ကုန်သွယ်ရေးရုံးကိုပိတ်ဖို့ဟောင်ကောင်တက်ကြွလှုပ်ရှားသူတွေကတောင်းဆိုတာကိုဟောင်ကောင်ဆွေးကကန့်ကွက်လိုက်ပါတယ်အမေရိကန်အောက်တော်ကတရုတ်ကွန်မြူနတီပါတီဆိုင်ရာယာယီအထူးကော်မတီနဲ့ဟောင်ကောင်တက်ကြွလှုပ်ရှားသူတွေမေလ23ရက်အစုအဖွဲ့ငယ်ဖြစ်ဆွေးနွေးခဲ့ရမှာဝါရှင်တန်ဒီစီဆန်ဖရန်စစ္စကိုနဲ့နယူးယောက်မြို့တွေမှာရှိတဲ့ရုံးသုံးရုံးဟာတရုတ်ရဲ့ဝါဒဖြန့်ချီလက်တံတွေဖြစ်တာကြောင့်ဥပဒေကြောင်းအရပိတ်ပေးဖို့ဟောင်ကောင်တက်ကြွလှုပ်ရှားသူတွေကတောင်းဆိုခဲ့ကြတာပါ။ဟောင်ကောင်စီးပွားရေးကုန်သွယ်ရေးရုံးဥပဒေကြမ်းကိုလွတ်တော်နေရရဲ့နိုင်ငံသားရေးရာကော်မတီကလက်ခံပြီးဖြစ်ပေမဲ့ဘယ်တော့မဲခွဲမယ်ဆိုတာတော့မသိရသေးပါဘူး။တကယ်လို့ဒီဥပဒေကိုအတည်ပြုလိုက်ရင်ရက်30တွင်အဲ့ဒီရုံးတွေဟာတန်တမာရေးဆိုင်ရာရုံးတွေဖြစ်မြင့်တင်သင့်မသင့်အမေရိကန်ဆွေးကဆုံးဖြတ်မှာဖြစ်ပါလေ။အစိုးရကတသမဆိုင်ရာခွင့်ရေးအဲ့ဒီရုံးတွေကိုမပေးဘူးဆိုရင်ရပောင်း180အထွေအဲ့ဒီရုံးတွေကိုဖျက်သိမ်းရမှာပ
ါ VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိ5.24 kHz 12.13 9.25 kHz 8.13 9 လိုင်းဒိုမီတာ58 kHz 5805နဲ့လိုင်းလမ်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
။ကြာသပတေးမနေ့သတင်းတွေကို VOA ရုပ်သံကဆက်လက်ကြေညာနေပါတယ်။စုံဖြတ်ချက်အမှတ် 2669 နဲ့ညီကိုစားပြုဒီမိုကရေစီလမ်းကြောင်းပေါ်မြန်မာနိုင်ငံပြန်ရောက်အောင်အားလုံးပါဝင်တဲ့ဆွေးနွေးရေးကိုအမေရိကန်ပြည်ထောင်စုကထောက်ခံလိုက်ပြီးကျယ်ပြန့်နှက်ဆက်တကမ္ဘာလုံးလှုပ်ဆောင်ကြခြင်းအဖြစ်သာလက်ရှိကြောက်မဲ့ဖွယ်ပဋိပက္ခကိုငြိမ်းချမ်းတရားမျှတစွာအဆုံးသတ်နိုင်မှာပါလို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂလုံခြုံရေးကောင်စီအဖွဲ့ဝင်များနဲ့အဖွဲ့ဝင်မဟုတ်သူများတိုင်ပင်နှိမ့်တဲ့ကုလသမဂ္ဂလုံခြုံရေးကောင်စီရဲ့ Area Formula Meeting ခေါ်နှိမ့်တဲ့ဖလဲပွဲမှာသံအမတ်ကြီး Linda Thomas Greenfield ကဗိုလ်ထူးနေကပြောကြားလိုက်တာပါ။စစ်ကောင်စီရဲ့အကြမ်းဖက်မှုတွေပေါ်လုံခြုံရေးကောင်စီကအရေးယူဆောင်ရွက်ဖို့လဲမြမသမ္မတ်ကြီးဦးကျော်မိုးထွန်းကဆွေးနွေးတော်ပါတယ်။စစ်ကောင်စီရဲ့လေးစည်းဝယ်ယူနိုင်မှုနဲ့စစ်ကောင်စီကိုလက်နဲ့ရောက်ချရေးကတ်သတ်ပိတ်ပင်ဖို့လဲအမေရိကန်သမ္မတ်ကြီးကတောင်းဆိုပါတယ်။2024ခုနှစ်မေလအထိ9လတာအတွင်းစစ်ကောင်စီကလေကြောင်းတိုက်ခိုက်တာဟာ2022နဲ့2023ခုနှစ်တိုက်ခိုက်ခဲ့တာတဲ့ပိုများနေပြီလို့လဲသမ္မတ်ကြီးကပြောပါတယ်။မြမကိစ္စကိုချစ်ကရမှာကလေးတွေကိုဦးစားပေးထားတဲ့ချင်းကက်ရမှာဖြစ်ပြီးငြိမ်းချမ်းပြီးဒီမိုကရေစီကျတဲ့မြမအနာဂတ်တွေဦးဆောင်နေကြသူတွေကိုအပြည့်အဝထောက်ခံကြောင်းလဲပြောဆိုသွားခဲ့ပါတယ်။အထူးသဖြင့်လူငယ်ကောင်းဆောင်တွေနဲ့ဒီမိုကရေစီလှုပ်လာတဲ့အဖွဲ့တွေကိုထောက်ခံတယ်လို့အမေရိကန်သမ္မတကြီးကပြောပါတယ်။စစ်တပ်ခံသူတွေထဲမှာအကြီးမားဆုံးခံရသူတွေကတော့ကလေးတွေဖြစ်ကြတယ်လို့ပုပ်ယဟန်မင်းကြီးကဗိုလ်ထူးနေကပြောလိုက်ပြီးမြန်မာတွေရဲ့အထိဒုက္ခကိုပါထက်သွင်းပြောကြားသွားခဲ့တယ်လို့ Vatican News တင်းကပြောပါတယ်။ကလေးတွေဒုက္ခရောက်ကြတယ်စစ်ထဲမှာကလေးတွေဒုက္ခခံစားကြရတယ်လို့ Vatican မှာကျင်းပတဲ့ဗုဒ္ဓနေ့ဝိပုစုတောင်းပွဲမှာပြည်သက်ကိုပြောကြားသွားခဲ့တာပါ။အာဇာနီပီသားတဲ့ယူကရိန်းကိုသူသတိရတဲ့အကြောင်းစစ်ထဲမှာသူတို့ခြေထောက်တွေဆုံးရှုံးမိလောင်တန်ခံရတဲ့ယောက်ျားကလေးမိန်းကလေးတွေကိုတနေ့တုန်းကပုံယဟန်မင်းကြီးကသူလက်ခံတွေ့ဆုံခဲ့တယ်လို့ပြောပါတယ်။စစ်ဟာအမြဲပဲရက်ဆက်ကြမ်းကြုတ်တယ်လို့လည်းဆိုပါတယ်။ဒီယောက်ျားလေးမိန်းကလေးတွေဟာပြန်ပြီးဆလမ်းလျှောက်ကြရတယ်လက်အတုတွေနဲ့တွာလာကြရတယ်သူတို့အပြုံးလေးတွေပျောက်သွားကြပါပြီလို့လည်းပုပ်ယဟမင်းကြီးကပြောပါတယ်ယူကရိန်းကလေးတွေအတွက်ဆူတောင်းကြအောင်လို့ဆူတောင်းကြပြီးပါလက်စတိုင်းနဲ့အစ္စရေးတို့ရဲ့ဒုက္ခတွေကိုလည်းမမေ့ကြဖို့ပြောပါတယ်ဒါအပြင်မြန်မာတွေရဲ့အတိဒုက္ခကိုလည်းမမေ့ကြဖို့ပြောပြီးတခြားစစ်ဖြစ်နေတဲ့တိုင်းပြည်တွေကဒုက္ခတွေကိုထက်သွင်းပြောကြသွားခဲ့ပါတယ်စစ်တွေဆုံးသတ်ကြပါစေလို့လည်းပုပ်ယဟမင်းကြီးကဆန္ဒပြုပါတယ်မက်အမ်ဖီတာမင်းနဲ့တခြားဆေးဝါးတွေဟာရှေ့အာရှနဲ့အရှေ့တောင်အာရှမှာမနစ်ကအများဆုံးဖြစ်ခဲ့တယ်လို့ကုလသမဂ္ဂမွေးဆေးဝါးနဲ့ရာဇဝမှုဆိုင်ရာရုပ် UNODC ရဲ့အင်္ဂါနေ့မှာထွက်လာတဲ့အစိုးရဂါဇာတစ်ကပြောပါတယ်ဒီဆေးဝါးအများစုဟာထိုင်းမြန်မာလာအိုဆိုရာရွှေသတိကဒေသကလာတာဖြစ်တယ်လို့လည်းကုလသမဂ္ဂကဆိုပါတယ်ရွှေတရီကနယ်မြေကမြမနယ်ဆက်ဒေသတွေမှာဥပဒေစိုးမိုးမှုမရှိတာကြောင့်မွေးဆေးထုတ်လုပ်သူတွေတည်ယူရောင်းဝယ်သူတွေအခွင့်ကောင်းယူကျက်စားရနေရလဲဖြစ်လာနေပါတယ်။ဒေသရဲ့တရားမဝင်အမ်ဖက်တမိန်ထုတ်လုပ်ရာဗဟုချက်မှလည်းဖြစ်လာပါတယ်။2021ခုနှစ်အာဏာသိမ်းပြီးအရွေးကောက်ခံတော်အောင်ဆန်းစုကြည်အစိုးရကိုဖြုတ်ချလိုက်တဲ့အခါတိုင်းဒေသလုံးခုခံစစ်နဲ့စစ်တပ်ကိုပြန်တိုက်လာတဲ့အတွက်ကြောင့်တပြည်လုံးမတီးမငြိမ်းဖြစ်လာခဲ့တာပါ။ရွှေတရီကမှမက်အမ်ဖီတာမင်းထုတ်လုပ်မှုကအခုခါမှာအကြီးအကျယ်ဖြစ်လာပါပြီအမျက်လည်းကြီးပါတယ်လို့ UNODC အရှေ့တောင်အာရှနဲ့ Pacific ဒေသဒုတိယအကြီးအကျယ် Benedict Hoffman ကပြောပါတယ်ဒေသတွင်တရားမဝင်စီးပွားရေးတဲ့ကိုမွေးဆေးဝါးငွေတစ်နှစ်တစ်နှစ်ဒေါ်လာဘီလီယံ80နာကတ်လာပြီလို့သူကပြောပါတယ်ခင်ဗျာ
ဥတ္တမအောင်တမရှင်အခုတော့သတင်းဆောင်မတွေကိုနားဆင်ချက်ရမှာပါချင်းစကိုင်းနဲ့ရခိုင်တို့ကစီးရင်နဲ့နေမြေထင်းချင်းမှုအခြေအနေလို့ခွင့်ရချုပ်ဖော်မှုဆွဆွဲချက်ဆိုင်ရာသတင်းဆောင်မတွေကိုတင်ပြမယ်အထက်အရင်ဆုံးတော့ချင်းနဲ့စကိုင်းကနေမြေထင်းချုပ်မှုအခြေအနေကိုကြည့်ချရအောင်ပါရှင်ချင်းပြည်နယ်အတွင်းမှာစီးရင်အရှိန်မြင့်တင်ပြီးအခုနှစ်အတွင်းချင်းပြည်မှာစစ်ကောင်စီတပ်တွေကင်းစင်တဲ့အထိကြိုးစားနေတယ်လို့ဒေသခံကာကွယ်တပ်တွေကပြောပါတယ်စကိုင်းတိုင်းတဲမှာလည်းမြို့ကြီးတွေကလွဲလို့ကျစ်လက်တွေမှာကာကွယ်ရေးတပ်တွေကထိန်းချုပ်ထားတဲ့အခြေအနေရှိနေပါတယ်။ချင်းပြည်နယ်နဲ့စကိုင်းတိုင်းအတွင်းဒေသခံကာကွယ်ရေးတပ်တွေစစ်ရေးထိန်းချုပ်ထားနိုင်တဲ့အခြေအနေသတင်းပေးပို့ချက်ကိုတော့ကုသညုံကပြောပြပေးပါမယ်ရှင
်။စစ်တပ်ကအာဏာသိမ်းခဲ့တဲ့3နှစ်ကျော်အတွင်းချင်းပြည်နယ်မှာရှိတဲ့မြို့နယ်6မြို့နယ်တည်းမြို့6မြို့ထက်မနည်းကိုချင်းကာကွယ်ရေးတပ်ဖွဲ့တွေကသိမ်းပိုက်ထားပြီးတဲ့နောက်မြို့နယ်အဆင့်တွေကိုပါတိမ့်ပိုက်လာနိုင်တဲ့အထိစစ်ရှိန်မြင့်လာပါတယ်။ ချင်းမြင့်နယ်အတွင်းအခုဒီ2024ခုနှစ်ထဲစစ်ကောင်စီအုပ်ချုပ်ရေးကင်းစင်တဲ့အထိကိုကျူးပန်းနေတယ်လို့ CDF မင်းတပ်ပြောခွင့်ရသူကဆိုပါတယ
်ကျွန်တော်တို့ကတော့ဒီချင်းမြင့်နယ်စစ်စီရေးကတော့ဒီ2024မှာကျွန်တော်တို့ဒီတော့ဟိုဘလို့ဘလို့2023အထိတော့ကျွန်တော်တို့စစ်စင်ရေးမြို့နယ်တွေအမြို့တွေကိုကျွန်တော်တိတ်နိုင်ရင်2024မှာတော့ကျွန်တော်တို့ဟိုစီးရေးအရှင်ကိုတဆင့်မြင့်မယ်ကျွန်တော်တို့ကျွန်တော်ချင်းမြင့်နယ်စစ်စီရေးအနေနဲ့ကျွန်တော်တို့မြို့နယ်တွေဟိုပါကျွန်တော်တို့တင်ဟိုပါတော့စစ်စင်ဟိုစီးရေးအရှင်မြင့်ပြီးမှတင်လာဖို့အစီအစဉ်နေရှိပါတယ်အရင်ပြောရင်တော့ကျွန်တော်တို့ဒီ2024မှာကျွန်တော်တို့မြို့နယ်တွေမှာတော့စကားစားဟိုဟိုမရှိတဲ့လောက်ကိုမောင်းထုတ်နိုင်တဲ့အနေအထားကြီးကျွန်တော်တို့စူးစမ်းပြင်ဆင်နေပါတယ်ပေါ့နော်
ချင်းကပ်ဝေးတပ်ဖွဲ့တွေဟာကျင်းတွေးတွန်းဆန်တို့လိုမျိုးတွေအပြင်မြန်မာအိန္ဒိယနေဆက်မျိုးတွေဖြစ်တဲ့ Recorder, Lilin B, Narain စတဲ့နေဆက်မျိုးတွေကိုလည်းတင်ထားပါတယ်။အဲ့ဒီဒေသတွေမှာတော့ပြည်သူ့အုပ်ချုပ်ရေးစနစ်ကိုဖော်ဆောင်နေတယ်လို့ CDF မင်းတပ်ပြောခွင့်ရသူကပြောပါတယ်
။ဟုတ်တယ်။ဟောသူကတကယ်ချင်းပြည်နယ်ကိုဟိုလက်မလွတ်ချင်မှုဆိုရင်တော့ကျွန်တော်နဲ့ထိတဲ့ဟိုပြင်းပြထန်ထန်ပြန်လည်ထိုးစစ်ဆင်လာနိုင်တယ်။တို့တဲ့တော့ပြောလို့မရဘူးခင်ဗျ။အာသူတို့ပေါ်မှာပဲမူတည်လိမ့်မယ်ကျွန်တော်တို့ကတော့ကျွန်တော်တို့လှုပ်ရမယ်အပိုင်းကကျွန်တော်ချင်းပြည်နယ်မှာဒီအာနာရှင်စစ်တပ်မရှိဖို့ကင်းစင်ဖို့ကိုကျွန်တော်တို့မောင်းထုတ်မယ်တိုက်ခိုက်မယ်ကျွန်တော်ပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုကာကွယ်ဆောင်ရှောက်မယ်သူတို့ဘက်ကပြန်လဲတိုက်စစ်ဆင်အပြန်လဲထိုးစစ်ဆင်လာလဲကျွန်တော်တို့ဘက်ကပြည်သူတွေရဲ့အသက်အိုးအိမ်စီစဉ်ကိုကျွန်တော်အသက်တွေနဲ့ပေးပြီးကာကွယ်ဆောင်ရှောက်မယ်ပေါ့နော
်ချင်းပြည်နယ်ကိုထိ�နိုင်ဖို့စစ်ကောင်စီဘက်ကတန်ချက်ကာကားတွေနဲ့အင်အားအများပြားဖြည့်တင်းဖို့ကြိုးပမ်းခဲ့ပေမဲ့ကာကွယ်ရေးတပ်တွေဘက်ကခုခံတိုက်ခိုက်လို့တပ်ချက်ကကားတချို့ပျက်စီးပြီးတော့မအောင်မမြင်ဖြစ်ခဲ့ရပါတယ်။အဲဒီနောက်ပိုင်းမှာတော့စစ်ကောင်စီဘက်ကလီချောင်းကနေပဲအားပြုတိုက်ခိုက်လာရပါတယ်။လက်နက်ကိုင်ခုခံတော်လှန်မှုအားကောင်းတဲ့စကိုင်းဘက်မှာဆိုရင်လည်းမြို့ကြီးချို့နဲ့မြို့ပေါ်ကနေရာချို့ကိုပဲစစ်တပ်ကအုပ်ချုပ်နိုင်ပြီးတော့စစ်တပ်ထောက်ခံတဲ့ပြူစောတီအားကောင်းတဲ့ကျေးရွာတွေကလွဲပြီးတော့ကျေးရွာအတော်များများကိုတော်လိုင်းအင်အားစုတွေကထိ ंछ ုပ်ထားပါတယ်။စကိုင်းဒေသမှာလည်းစစ်ကောင်စီဘက်ကလေကြောင်းကိုအဓိကအားပြုနေရတယ်လို့စကိုင်းဖော်ရမ်ပြောခဲ့ရသူတူဖြစ်တဲ့ကိုစိုးဝင်းစွေကပြောပါတယ
်စကိုင်းတိုင်းကခြေလက်ဒေသအများစုကတော့ဒေါ်လာရင်းအားစုတွေကထိန်းချုပ်ထားတယ်လို့ဆိုနိုင်ပါတယ်အာစစ်တပ်ကတော့သူတို့လာပြီးတော့ဒီတိုက်ချင်ပေမဲ့သူတို့ကအင်အားမမျှတာအင်အားနှဲတာပေါ့နော်အဲလူဝင်အားသူ့မှာနှဲသွားတယ်နောက်တစ်ခုကလက်နက်အင်အားပါအခုနောက်ပိုင်းဆိုရင်နှဲတာတဲ့အနေအထားမျိုးတွေ့ရတယ်ဗျာဒီစိတ်ရှိပေမဲ့သူတို့မလုပ်နိုင်ဘူးဒါကြောင့်ဒီတံပြန်ပြောက်ချားနီးနေပေါ်သူတို့တည်တင်းတည်ချာချာအခိုင်ခိုင်မာမာလိုက်ပြီးတော့အဲ့တင်းရတဲ့နေရာကိုလေချောင်းတိုက်ခိုက်မှုလုပ်တာတို့နောက်သူတို့ဒီလက်နက်ကြီးနဲ့အဝေးကနေပစ်တာတို့ဓမ္မမို့လို့ရှင်ရင်အမြန်ဝင်တိုက်အမြန်ချိန်မုံအမြန်ပြန်ဆုတ်ဆိုတဲ့တံပြန်ပြောက်ချားဖြူဟာပေါ့အဲဒီပုံစံမျိုးနဲ့ပဲဒီသခိုင်းတိုင်းထဲမှာဒီကျေးလက်တွေကိုသူတို့ဒါဝင်ရောက်တိုက်ခိုက်တာမျိုးပဲရှိပါတယ်အဲမျိုးပြအများစုကတော့အကြမ်းဖက်စစ်တပ်ကထိန်းချုပ်ထားဆဲဖြစ်ပါတယ်ဗျ
စစ်မင်းသားများပြဖွင့်ထားလို့အင်အားပြုံးတီးပြီးတော့စစ်ပန်းနေတဲ့စစ်ကောင်စီတပ်ဟာအာဏာသိမ်းပြီးတော့၃နှစ်အကြာဒီဖေဖော်ဝါရီလ10ရက်မှာပြည်သူ့စစ်မှုထမ်းဥပဒေကိုပြဋ္ဌာန်းပြီးတော့ထိ ंछ ုပ်ထားတဲ့မြို့ကြီးတွေမှာရှိတဲ့လူငယ်တွေကိုလူသစ်စုဆောင်းမှုတွေလွတ်ဆောင်နေပါတယ်။ကာကွယ်ရေးတပ်တွေထိ ंछ ုပ်ထားတဲ့နေရာတွေမှာတော့ဒီဥပဒေကအသက်မဝင်ပဲဒေသခံလူငယ်တွေဟာကာကွယ်ရေးတပ်တွေတဲပဲဝင်ရောက်မှုပိုများလာတယ်လို့သိရပါတယ်ခင်ဗျာ။
အခုတော့ရခိုင်ဘက်ကတိုက်ပွဲတွေလူခွင့်ရေးချိုးဖောက်မှုဆွဆွဲချက်တွေကိုတင်ပြပါမယ်။ရှိခိုင်မြောက်ပိုင်းကအေအေနဲ့စစ်ကောင်စီချစစ်ရေးပြိပခအတွင်းရိုဟင်ဂျာတွေအပေါ်အကြမ်းဖက်မှုတွေရှိတယ်ဆိုတဲ့သတင်းတွေနဲ့ပတ်သက်လို့ထုတ်ပြန်ချက်တွေနဲ့အပြန်အလှန်ပြစ်တင်နေပါတယ်တိုက်ပွဲကာလအတွင်းရိုဟင်ဂျာတွေအပေါ်အေအေအာရခတပ်တော်ကကျူးလွန်မှုတွေရှိတယ်လို့အရက်ဖက်အဖွဲ့အစည်းတွေစုပြီးထုတ်ပြန်ခဲ့ကြသလိုဒီအပေါ်မှာအေအေဘက်ကရောတခြားအဖွဲ့အစည်းတွေကပါတံပြန်ကန့်ကွက်နေကြပါတယ်ဒီအခြေအနေတွေနဲ့ပတ်သက်လို့သတင်းပေးပို့ချက်ကိုတော့ကိုစုံမှုကျော်ကပြောပြပေးပါမယ်ရှင်
ရခိုင်မြောက်ပိုင်းရိုဟင်ဂျာကိစ္စနဲ့ပတ်သက်ပြီးဒေါ်လာရေးအင်အားစုတချို့နဲ့အရက်ဖက်အဖွဲ့အစည်း195ဘွဲ့ရဲ့ပူးတွဲထုတ်ပြန်ချက်ကိုကန့်ကွက်တယ်ဆိုပြီးဂျပန်ရောက်တိုင်းရင်းသားအရက်ဖက်အဖွဲ့အစည်း19ကတနေ့ကထုတ်ပြန်ပါတယ်ဒေါ်လာရေးအင်အားစုတချို့ပါဝင်တဲ့အဖွဲ့အစည်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေကိုတည်တည်ချာချာတိတိကျကျလေ့လာစုံစမ်းထားတာမရှိသလိုအခြေအမြင့်မရှိတဲ့သတင်းအချက်အလက်တွေဖြစ်တယ်ဆိုပြီးဂျပန်ရောက်အရက်ဖက်အဖွဲ့အစည်း10ဘွဲ့ကပြောပါတယ် AA အာရခတပ်တော်ရဲ့ထုတ်ပြန်ချက်မှာလည်းအဖွဲ့အစည်းပေါင်း195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာမြေပြင်ပကတိအခြေအနေနဲ့ကွဲလဲနေတာကြောင့်ကန့်ကွက်ကြောင်းထုတ်ပြန်တယ်လို့အခုထုတ်ပြန်ချက်မှာပါဝင်တဲ့အဖွဲ့အစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်လို့ဆိုထားပါတယ်AA ဘက်ကအခုလိုတုံ့ပြန်ချက်ဟာဖြည့်ရှင်းမှုထက်ချိန်ချောင်းမှုအသွင်ပိုဆောင်တယ်လို့လူခွင့်ရေးတက်ကြွလှူရှားသူတူဖြစ်တဲ့မတ်တင်စာရှင်လဲကြီးကပြောပါတယ်
ဒီဖြစ်ရက်တစ်ခုကိုကျွန်တော်ကြည့်မယ်ဆိုရင် ဆွဆွဲချက်တွေရှိလာတဲ့ဆိုရင်ကျွလွန်လေဆိုပြီးဆွဆွဲခံရတဲ့အစုဖွဲ့အနေနဲ့ပေါ့နော်ဒီဖြစ်ရကိုရှင်းရှင်းလင်းလင်းဖြစ်ဖို့စုံစမ်းစစ်ဆေးလုပ်တာတွေလုပ်ပေးရတယ်ပေါ့နော်အခု law ဆယ်ကျွန်တော်တို့ဒီကြီးညာချက်တွေကြည့်မယ်ဆိုရင်ဒီကတွေ့ရတော့စုံစမ်းစစ်ဆေးပေးပါအခုသတင်းတွေကြားနေရတယ်ဒီလိုမဖြစ်ဖို့ကာဝယ်ပေးပါအာဆိုတော့အနေထားပြောတာပေါ့နော်ဒီပြောဆိုမှုဒီထုတ်ပြန်ချက်ပေါ်မှာပြင်းထန်စွာတုံ့ပြန်တာတွေမြင်ရတယ်ပေါ့အထူးသဖြင့်ဒီ Arrogant Army ကနေမှထုတ်ပြန်တဲ့ဒီအစုဖွဲ့တွေရဲ့အဖွဲ့အစည်းတွေနဲ့တာဝန်ခံတွေကိုမှတ်သားထားတယ်ဆိုတာမျိုးတွေဒီလိုမျိုးချင်းချောက်တဲ့အတုံးနှုံးတွေထည့်လာတာကကျမတို့တော်လိုင်းရဲ့အတော်လေးကိုစုပ်ယုပ်စေတယ်ဘာဖြစ်လဲဆိုတော့လက်နက်ကင်ထားတဲ့အစုဖွဲ့အနေနဲ့ရတားအစုဖွဲ့တွေကိုအခုလိုချင်းချောက်တာကကျမတို့ဒီမိုကရေစီနဲ့စံနှုန်းနဲ့ဆန့်ကျင်တယ်ပေါ့နော်ဆန့်ကျင်တဲ့ဒါအာဏာရှင်အစုဖွဲ့တွေပဲလုပ်တဲ့လုပ်ရည်တွေဖြစ်ပါတယ
်ရခိုင်ပြည်နယ်လိုလူမျိုးဘာသာရေးပဋိပက္ခတွေဖြစ်တတ်လေရှိတဲ့ဒေသမှာဥဆောင်မဲ့အဖွဲ့အစည်းတစ်ခုအနေနဲ့နိုင်ငံရေးအရာသဘောထားကြီးဖို့လိုအပ်ကြောင်းလဲသူကထောက်ပြပြောဆိုပါတယ်ရခိုင်ရေးလေးလာသုံးသက်သူရခိုင်ဒေသလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းကတော့အရက်ဖက်အဖွဲ့195ဘွဲ့ရဲ့ထုတ်ပြန်ချက်ဟာတော်လန်ရေးပြင်းထန်နေချိန်မှာအေးအေးကိုနှောက်ယှက်ဖိအားပေးဖို့ရည်ရွယ်တယ်လို့ယူဆကြောင်းပြောပါတယ်
အဲ့တော့ဒီမီဒီယာရှင်တွေနဲ့သူတို့ကြင်ညာချက်နဲ့တကက်ကိုလွှဲနေတယ်တိတိကျကျဖြစ်ဖို့အရှင်လည်းသူတို့ကမလုံတော့ဘူးပြီးတော့အဲ့ဒီအဖွဲ့အစည်းတွေဆိုတာလည်းတချို့ကအလင်းငါးယောက်ပဲရှိတယ်19ယောက်ပဲရှိတယ်အဲ့လိုအဖွဲ့အစည်းတွေနာမည်လောက်ရှိပြီးတော့လက်တွေ့မြေမှာဘာမှမလုပ်နိုင်တဲ့အဖွဲ့အစည်းတွေပေါ့ကြင်ညာချက်ထုတ်ဖို့လောက်ပဲအဲ့တခါတခါဝိုင်းရံတဲ့အဖွဲ့အစည်းတွေအဲဒါမျိုးကအဖွဲ့အစည်းတစ်ခုသူတို့မှာရှိတဲ့အဖွဲ့အစည်းတစ်ခုရဲ့အောက်မှာကိုခွဲတွေလည်းကိုပွားတွေလည်းဖြစ်နိုင်တာပေါ့အကြောင်းလေးဒီတော့အရေးတူတဲ့ပိုင်းနဲ့အဲဒါကြီးရချက်ထုတ်တဲ့မှာဟောတူခဲ့တာဖြစ်သွားတယ်။နောက်ပိုင်းမှာလည်းသူတို့အရှိုးအဖွဲ့စီတွေလည်းဒီကြီးရချက်ကနှုတ်ပြပြီးတော့ပြည်သူစုကိုတောင်းဝန်လာတယ်ဖြစ်ခဲ့တယ်။ဒါအောင်ရှုံပြောရရင်တော့ဒီကြီးရချက်ဟာ ULDA ကိုတော်လိုက်ပြင်းထန်တာတိုက်ခိုက်နေရတဲ့အချိန်မှာအနောက်ရှေ့ပြေးဖို့ဖိအားပေးဖို့အတွက်နိုင်ငံရေးရည်ရွယ်ရှိရှိနဲ့ခွင့်ပြပြီးတော့ထုတ်လုပ်ခဲ့ပြီးထုတ်ခဲ့တဲ့ကြီးရချက်ပဲဖြစ်တယ်လို့ကျွန်တော်ကတော့တုံ့တက်ရှင်ပါတယ
်။လက်ရှိမှာတော့ဘူးသီးတောင်တစ်မျိုးလုံးကို AA ကတင်ပိုက်ထားပြီးမွတ်စလင်စစ်ပြေးဒုက္ခတွေကိုအာရခတပ်တော်ကလူသားချင်းစာနာမှုအကူအညီပေးစောင့်ရှောက်ထားတယ်လို့အေအေဘက်ကထုတ်ပြန်ထားပါတယ်။စစ်ကောင်စီတပ်စခန်းတချို့ရှိနေသေးတဲ့မောင်းတော်မျိုးနယ်ကိုလည်းအေအေကဝိုင်းဝန်းပိတ်ဆို့ထားတယ်လို့ဥဖေတန်းကပြောပါတယ်
။ဒီလိုဒီနေ့အချိန်တွေကလည်းဘူးရောင်မောင်ဘူးရောင်ကတော့ရော်လီရဲ့ထိချုပ်မှုအောက်ကိုရောက်သွားလို့အေးစစ်စစ်ကျသွားပြီတည်ရတယ်။နေပြည်မှာလည်းရလီကထိနေတာနဲ့မွဆင်တွေလည်းကောင်းပါမှာစီဗီဒုက္ခတွေဖြစ်စောင့်ရှောက်ထားတယ်။ဒါကတော့ကျွန်တော်တို့ဓာတ်ပုံမှတ်တမ်းတွေရောဗီဒီယိုဖိုင်တွေရောရောဒီထရီမီဒီယာမှာရောကျွန်တော်တည်နေရတဲ့အချက်တွေပေါ့။အဲတော့မောင်းတော်တို့ဝိုင်းထားတာပေါ့နော်။တမသူတိုင်ရင်၄၅ခုလောက်ရှိသေးတယ်လို့သိရတယ်။မောင်းတော်တို့သူဝိုင်းထားတယ်။အဲဘယ်ရှင်တိုက်မလဲပေါ့။ဘလို့နေပြည်မှာလည်းဘလို့အရှင်ကိုတုံးပြီးတော့တိုက်မလဲပေါ့။အဲ့ဒါတော့မပြောတတ်ဘူး
။ဘူးသီးတောင်မောင်းတော်မျိုးနယ်တွေမှာဖုန်းနဲ့အင်တာနက်တွေပိတ်ခံထားရတာမို့အခြေအနေနဲ့ပတ်သက်လို့ဒေတာကန်ရူရင်ဂျာတွေကိုရောရခိုင်ဒေတာကန်တွေကိုပါဆက်သွယ်မေးမြန်းရခက်နေပါတယ်။အရက်ကတက်တော့ AA ရဲ့ထုတ်ပြန်ချက်မှာတော့ဘူးသီးတောင်မောင်းတော်မျိုးနယ်မှာတိုက်ပွဲကြောင့်နေရက်ဆွန့်ခွာထွက်ပြေးရသူ2000နီးပါးရှိပြီးအဲ့ဒီအထက်က80ရာခိုင်နှုန်းဟာရူရင်ဂျာတွေနဲ့ကျန်တဲ့20ရာခိုင်နှုန်းကရခိုင်နဲ့တခြားမျိုးနယ်စုတွေဖြစ်တယ်လို့ဆိုထားပါတယ်။ထွက်ပြေးတိမ်းရှောင်လာသူတွေကိုအေးအေးထိန်းချုပ်နေမြေမှာထိန်းသိမ်းရှောက်ရှောက်ထားပြီးလိုအပ်တဲ့လူသားချင်းစာနာမှုအကူအညီနဲ့စေဝါကူတာမှုတွေပေးထားတယ်လို့လည်းထုတ်ပြန်ချက်မှာဖော်ပြထားပါတယ
်။ရခိုင်မြောက်ပိုင်းဘူးသီးတောင်မြို့နေအိမ်တွေမိရှုခံရမှုဖြစ်စဉ်အပေါ်အပြန်အလှန်အငင်းပွားနေချိန်မှာပဲရိုဟင်ဂျာမွတ်စလင်တွေဘက်ကတော့သူတို့ဟာနှစ်ဖက်အကြားညှိစာပင်ဖြစ်နေရတယ်ဆိုပြီးပြောနေကြပါတယ်။ရွှေကြရီဘက်ကအခုလိုပြောဆိုရာဟာရခိုင်ဒေသလွတ်မြောက်ရေးကိုထိခိုက်စေမယ်ဆိုပြီးတော့လေရခိုင်အဖွဲ့အစည်းတွေဘက်ကတုံ့ပြန်ချိပကြပါတယ်ဒီအချိန်ရန်ကုန်ကသတင်းပေးပို့ချက်ကိုတော့နန်းလောင်ကပြောပြပေးထားပါတယ်ရှင
်ပူရီတောင်မြို့ကိုမေလ16ရက်နေ့မှာတင်ယူနိုင်ခဲ့တယ်လို့ AA အာရခတပ်တော်အနေနဲ့ကြေညာခဲ့တာဖြစ်ပြီးဒီမတိုင်ခင်အထူးသဖြင့်မေလ18ရက်နေ့မှာတော့ပူရီတောင်မြို့မှာတိုက်ပွဲတွေအတော်ပြင်းထန်ခဲ့ပါတယ်စစ်ကောင်စီဘက်ကလည်းလေကြောင်းသုံးတိုက်ခဲမှုတွေရှိတယ်လို့သိရပါဗျ။မြို့သိမ်းတိုက်ပွဲတိုက်တော့မှာဖြစ်တဲ့အတွက်ဒေသခံတွေမေလ16ရက်နေ့မတိုင်ခင်မြို့ကနေထွက်ခွာဖို့အေအေကတိုက်တွန်းခဲ့တယ်လို့ဒေသခံရိုဟင်ဂျာတွေကပြောပါဗျ။မြို့ကနေထွက်သင့်မသင့်စဉ်းစားနေတော့မေလ18ရက်နေ့ည10နာရီလောက်မှာနေအိမ်တွေမီးရှို့ခံရတာမျိုးဖြစ်ခဲ့တာလို့ဘူးသီးတောင်ဖက်ထွက်ပြေးလာခဲ့တဲ့ဒေသခံရိုဟင်ဂျာတို့က VOA ကိုပြောပါဗျ။ဒီ
မီးကိုဒီရခိုင်လက်နက်ကင်လို့တီးရတဲ့နော်အုပ်စုကစပြီးတော့ဘူးတီတောင်ရွာမလို့ခေါ်တဲ့နေရာနဲ့စပြီးတော့ရှိုးလာတယ်ရက်ကွက်နဲ့လမ်းဆောင်ကနေလာပြီးတော့မိစပြန်ပြီးတော့ရှိုးလာတယ်ပြီးရင်ရက်ကွက်လေးဘက်ကိုစရှိုးလာတယ်ပြီးရင်တေးကိုရှိုးလာတယ်အဲ့လိုမျိုးဒ ဒီတိုက်ပွဲဖြစ်ပြီးမှနောက်ရက်မှဒီရခိုင်လက်နက်ကင်ရမီရှိုးဆိုရေရတဲ့စစ်စစ်ကျွန်တော်တို့ဒီမီရှိုးလက်ပုံမှာဖြစ်နေဒီစစ်ကောင်စီဖက်ကြလဲတိုက်တဲ့အချိန်မှာလက်သနတ်တန်းဆက်လာတဲ့နေရာကိုသူတို့စစ်ကောင်စီကလက်နက်ကြီးတွေနဲ့ထူးရယ်တီဆန်တွေအပယ်ကိုကျလာကျွန်တော်တို့ဒီလူရင်းကြရွာတွေကိုကျတယ်အဲ့ဒါဘာကြောင့်လဲဆိုရင်ရခိုင်လက်နက်ကင်ဘွဲ့စီကကျွန်တော်တို့ရွာတွေကိုလာပြီးတော့ကျွန်တော်တို့လူရင်းကြရွာတွေကိုလာပြီးတော့နေရာယူတယ်နေရာယူရတာအဲ့ဒါကနေဖြစ်တယ်နောက်ပြီးအလံလေးတွေထောင်ဒါဘာကြောင့်အလံတွေထောင်လာလဲကျွန်တော်တို့တွေးတယ်နှစ်ဖက်လုံးကအခြေအနေပါတိလဲဆိုဒရုန်းတွေတွေ့တယ်လာတယ်လာပြီးတော့အဲ့ဒါကြီးသွားတယ်ပြီးကြမှာလက်နက်ကြီးတွေလာတယ်သူတို့လွတ်နောက်နေနေမှာသူတို့ရခိုင်လူမျိုးတွေကိုကြိုပြီးတော့ချေတောင်းယူသွားတဲ့အနေအထားရှိတယ်ကျွန်တော်တို့ကိုကြတော့အဲ့လိုမျိုးကမလုပ်ဘူ
းမိလောင်ပျက်စီးနေတဲ့အိမ်အရေအတွက်တေဆုံးသူအရေအတွက်ကိုတော့မသိရဘူးလို့ဆိုပါတယ်အဲ့ဒီနောက်မြို့ပေါ်မှာရှိတဲ့တောင်းနဲ့ချီတဲ့ရိုဟင်ဂျာတွေကိုအာရခတတ်တော် AA ကပူဒီတောင်အချင်းထောင်အနီးလဲခွင်းတွေမှာဆုထားပြီးတော့စီးရင်ကောက်ယူတယ်လို့ပြောပါတယ်အဲ့ကနေတဆင်မောင်နှောဖက်သွားတဲ့ကာလန်တစ်လျှောက်ကနေထွက်ခွာခဲ့ရတာလို့လဲဆိုပါတယ်ရခိုင်ဖက်တိုက်ပွဲပြင်းထန်လာချိန်ဘူဒီတောင်ဒေသမှာအာစာ ARSA နဲ့စစ်တပ်ကြားပူပေါင်းလှုပ်ဆောင်တာတွေရှိခဲ့တယ်လို့ထွက်ပြေးလာတဲ့ရိုဟင်ဂျာကပြောပါတယ်အခွန်ကောက်ခဏစစ်စရေးဂိတ်တွေမှာနေရာယူရာတွေရှိတယ်လို့စစ်ကောင်စီသက်သားတစ်စုဆောင်ရမှာလဲဒေသခံရိုဟင်ဂျာတွေကိုချိန်ချောက်ပြီးတော့အတင်းဝင်ခိုင်းတာတွေရှိခဲ့တယ်လို့သူကပြောပါတယ်အာစာအဖွဲ့ဟာရိုဟင်ဂျာလူမျိုးကိုကိုးစားမပြုသလိုသူတို့ကိုကြောက်နေရတဲ့ဒေသခံရိုဟင်ဂျာပြည်သူတွေအပေါ်အေအေဖက်ကအမြင်ရှင်းဖို့လဲသူကမျှော်လင့်တယ်လို့ဆိုပါတယ်။ဒါပေမဲ့လက်တွေ့မှာအေအေကလည်းဒေသခံရိုဟင်ဂျာတွေကိုအကအကွယ်မပေးခဲ့ဘူးလို့ပြောပါတယ်။ဒါကြောင့်ရိုဟင်ဂျာတွေဟာစစ်ကောင်စီနဲ့အေအေအကြားမြေစာပင်လို့ဖြစ်နေရတယ်လို့လည်းပြောပါတယ
်။ဒီစကတာရဲ့မူလ2019ကလောက်သွားတဲ့အာစာဆိုတဲ့ကိစ္စကအာစာကိုစကတာသူတန်တာအဲ့ဒီအာစာကိုပဲသူတို့အသုံးပြုပြီးတော့ကျွန်တော်တို့လူတွေကအတင်းအကျပ်စဉ်မမထိုင်ကျွန်တော်မိချုံမယ်ဘာလို့မညာလို့မယ်ဆိုပြီးတော့ချင်းချောက်ပြီးတော့ဇက်သွင်းနိုင်တဲ့လူတွေကိုသူတို့ခေါ်သွားတယ်နောက်တစ်ချက်ကဘာဖြစ်လဲဆိုဒီအာစာကိုသူတို့ခေါ်လာတယ်ခေါ်လာပြီးတော့လူတွေကိုမိတ်ဆက်ခိုင်းတယ်နောက်ရှိတဲ့များပတ်စံနေအာစာနဲ့အာစာကိုခွင့်ပြုထားတယ်ကျွန်တော်တို့ကအေးအေးနဲ့မပူပေါင်းဘူးဆိုတဲ့ကိစ္စကအေးအေးကကျွန်တော်တို့မဖိတ်ခေါ်ဘူးအဲ့နေရာမပြေဘူးသူတို့အပြောနဲ့အလုံးနဲ့ကကန့်ညင်းလို့မရှိဘူးကျွန်တော်အနေကြောင်ပြင်နေကြဖတ်ပေါ်စီကြလည်းပေါ့နော်စုပေါ်ဖတ်ကြလည်းပေါ့ပေါ့ဆိုတဲ့နေရာမျိုးဖြစ်နေတယ်ကျွန်တော်တို့က
လက်ရှိမှာရင်ဂျာအများအပြားဟာဝိုးမဲ့အိမ်မဲ့ဖြစ်သွားကြပြီးတော့အခြေခံစာနာရိတ်ခါမရှိတော့တဲ့အခြေအနေနဲ့ရင်ဆိုင်နေရသလိုကျန်းမာရေးပြဿနာတွေနဲ့ပါရင်ဆိုင်နေရတယ်လို့သူကပြောပါတယ်ပူတီတောင်မေလ18ရက်ဖြစ်စဉ်နဲ့ပတ်သက်ပြီးတော့နိုင်ငံတကာအဖွဲ့အစည်းတွေရောရင်ဂျာအဖွဲ့တွေကပါဒေသခံရင်ဂျာတွေအပေါ်လူ့အခွင့်အရေးချုပ်ဖောက်မှုတွေရှိတယ်လို့ဝေဖန်ခဲ့ကြပေမဲ့AA ဖက်ကတော့အခြေအမြစ်မရှိတဲ့ဆွဆွဲချက်တွေဆိုပြီးတော့ပယ်ချပါရယ်ရွန်ဂျာအတိုင်းဝိုင်းတွေက AA ဖက်ကကျွလွန်နာလို့ပြောသလို AA ကလည်းစစ်ကောင်စီနဲ့သူအပေါင်းပါရွန်ဂျာအဖွဲ့ရဲ့လက်ချက်ဖြစ်တယ်လို့ပြောပြီးအပြန်အလှန်ဆွဆွဲနေကြပါရယ်ရခိုင်နိုင်ငံရေးသုံးသပ်သူဦးဖေတန်းကတော့မြေပြင်အခြေအနေတွေရှုပ်ထွေနေချိန်မှာတစ်ဖက်သက်ပြောဆိုမှုတွေကြောင့်ရခိုင်ဒေသလူမျိုးရေးထိခိုက်စေတာသတိပြုတယ်လို့ထောက်ပြပါရယ
်အဲ့ဒီဒေသမှာအခြေအနေကတော်တော်ကိုရှုပ်ထွေနေတယ်ဒါကတော့ဒီဘက်ကမင်းရင်လည်းစစ်ကောင်စီကတိုက်တယ်လို့ပြောတယ်။ဒီဘက်ကမင်းရင်လည်းအေကတိုက်တယ်လို့ပြောတယ်။အဲဒီတော့ဒီလိုရှုပ်ထွေးနေတဲ့ကာလမျိုးမှာပေါ့။ဟောဒီလိုဟောတစ်ဖက်စကားတစ်ယောက်စကားနဲ့အဲဒါဒီဒါတွေအတူတူဆိုတာလည်းမဖြစ်သင့်ပါဘူး။ဒီဘက်ကလည်းညီမဒီဘက်ကလည်းဆွဆဲမှာပေါ့။အဲအဲ့ဒါမျိုးတော့အချစ်ရပြ။ဘူးရောင်မောင်တော်ကိုတိမ့်ပြီးတရက်နေတွင်မှာပဲ။တက်ဆုံကပေါ့နော်ဒီလိုအေမှာတာဝန်ရှိတဲ့သဘောမျိုးကျင်ရက်ထုတ်ပြီးပြောလာခဲ့ဆိုတဲ့ကိစ္စပေါ့။အဲတော့တရက်နေတွင်မှာအဲ့လိုဒီပြင်းအရှက်လက်တွေကိုခိုင်ခိုင်လုံးလုံး။ဟောဒီတော့အဲ့ဝယ်ချင်းလဲရှုပ်ထွေးနေတဲ့ area မှာဘယ်လိုကြောက်အဲ့လိုခိုင်ခိုင်မာမာပြောနိုင်ရတာလဲပေါ့နော်အမှန်တကယ်အတီးဖြူရှင်နေတော့အဲ့ညာကိုသွားဖို့ပေါ့အရွယ်လေးဖက်ကလည်းဖိတ်ခေါ်တာလားရှိရွံပါဝင်ပေါ့နော်ဒါအဖွဲ့ရှိတဲ့အားလုံးကအဲ့ဒီဒေသကိုသွားပြီးတော့ဒီကိစ္စတွေကိုကွင်းရှင်းပြီးတော့လေ့လာတင်တယ်အဲဘယ်ဟာမှားတယ်ဘယ်ဟာမှန်တယ်ဆိုတာသူတို့ကစီစဉ်တင်တယ်ပြီးမှအဲ့ဒါလိုအတီးဖြူတင်တယ်ပေါ့အခုချိန်မှာအတီးဖြူပြိုင်မယ်ဆိုရင်တော့အဲ့ဒါတစ်ဖက်သားစကားပဲဖြစ်နေမယ်
ရှိခိုင်ပြည်နယ်အတွင်းနှစ်ဖက်လူမှုအတိုင်းဝိုင်းကြားတင်းမာမှုတွေဖြစ်အောင်လုံဆော်တာရှိနေတယ်လို့လည်းဥဖေတန်းကထောက်ပြပါတယ်။ဒါအပြင်စစ်ကောင်စီဘက်ကရိုဟင်ဂျာတွေကိုစစ်သားစုဆောင်ပြီးတော့တက်ခိုက်တာတွေကလည်းရခိုင်နဲ့ရိုဟင်ဂျာအတိုင်းဝိုင်းကြားလူမျိုးရေးပဋိပက္ခဖြစ်အောင်လုံဆောင်တာလို့လည်းဥဖေတန်းကသူ့အမြင်ကိုပြောဆိုခဲ့ပါတယ်။နိုင်ငံတကာပဋိပက္ခစောင့်ကြည့်လေ့လာရေးအဖွဲ့ International Crisis Group မြန်မာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံများဆိုင်ရာအကြီးအကဲအကြံပေးသောမတ်စ်ကင်ကတော့ ဒီလိုအခြေအနေမှာလူမျိုးရေးပဋိပက္ခတွေမဖြစ်ပွားအောင်အထူးဂရုပြုကာကွယ်တားဆီးဖို့ရခိုင်နဲ့ရင်ဂျာနှစ်ဖက်အတိုင်းဝိုင်းကောင်ဆောင်တွေအနေနဲ့လူမျိုးရေးတင်းမာမှုတွေရှော့ချဖို့အပူတပြင်းလိုအပ်နေသလိုတစ်ဖက်နဲ့တစ်ဖက်အမုန်းများစေတဲ့ရန်စပြောဆိုမှုထုတ်ပြန်ချက်တွေကိုရှောင်ကျဉ်ဖို့လိုအပ်တယ်လို့ပြောဆိုထားပါတယ
်။ခုတော့အမေရိကန်ရွေးကောက်ပွဲဆိုင်ရာသတင်းဆောင်မကိုတင်ပြပါမယ်ရှင်။လာမယ့်ရွေးကောက်ပွဲမှာရှင်ပြိုင်မဲ့သမ္မတဂျိုးဘိုင်ဒန်နဲ့သမ္မတလောင်းဒေါ်နယ်ထရန့်တို့နှစ်ဦးစလုံးကအမေရိကန်ပြည်ထောင်စုမှာအင်အားတောင့်တင်းတဲ့စစ်တပ်လိုအပ်တယ်လို့ဆိုကြပါတယ်။သမ္မတဘိုင်ဒန်ကတော့ဒီကနေ့အမေရိကန်စစ်တပ်ဟာအင်အားတောင့်တင်းတယ်လို့ပြောပါတယ်။သမ္မတလောင်းဒေါ်နယ်ထရန့်ကတော့သမ္မတဂျိုးဘိုင်ဒန်ကြောင့်ဒီကနေ့အမေရိကန်စစ်တပ်ဟာအားနည်းနေပြီးသူသမ္မတဖြစ်လာရင်ပြန်လည်တည်ဆောက်မယ်လို့ပြောပါတယ်။VOA သတင်းထောက် Scott Stans သတင်းပေးပို့ထားပါတယ်ရှင်ကိုစုံမှုချုပ်ကပြောပြပေးပါမယ
်အမေရိကန်ပြည်ထောင်စုအနေနဲ့တပ်မတော်ကိုနေရာအနှံ့အပြားမှာတပြိုင်တည်းတာဝန်မျိုးစုံထမ်းဆောင်ဖို့တောင်းဆိုလေးမရှိပါဘူးလို့ပြီးခဲ့တဲ့မေလ25ရက်နေ့ကဗိုလ်သင်္ဘောဆင်းပွဲမှာသမ္မတဘိုင်ဒန်ကပြောကြားခဲ့ပါတယ
် Right now American soldiers are supporting brave
အခုအခါအမေရိကန်စစ်သားတွေဟာရဲရင်နဲ့ယူကရိန်းတွေရဲ့လွတ်မြောက်ရေးတိုက်ပွဲကိုကူညီနေပါတယ်။လက်နက်ခဲယမ်းတွေစစ်လက်နက်ပစ္စည်းတွေကိုအချိန်နဲ့အမျှကြီးချောင်းရေချောင်းလေချောင်းကနေတည်ယူပို့ဆောင်ပေးနေပါတယ
်။ဒါအပြင်ဒီလိုလှုပ်ဆောင်မှုတွေထဲမှာအရှိအလဲပိုင်းလည်းပါဝင်ပါတယ
်။ US Air Force has conducted food drops delivering tens of thousands of meals to the people of Gaza.
American leader ဟာဂါဇာကပြည်သူတွေအတွက်ထောင်နဲ့တောင်းနဲ့ချီတဲ့အစားအသောက်တွေကိုလေချောင်းကနေကြဲချပေးခဲ့ပါတယ်။အီရန်ကအစ္စရေးကိုတိုက်ခိုက်ခဲ့စဉ်တုန်းကလည်းအာရဗ်နိုင်ငံ၏အပါအဝင်မဟာမိတ်တွေကိုစူးစီးပြီးဒီတိုက်ခိုက်မှုကိုတွန်းလှန်ဖယ်ရှားခဲ့ပါတယ
် Republican သမ္မတလောင်းဒေါ်နယ်ထရန့်ကတော့သမ္မတဘိုင်ဒန်ဟာ American တပ်မတော်ကိုအလွန်အန္တရာယ်များတဲ့အခြေအနေတဲကိုတွန်းပို့နေတယ်လို့ဆွဆွဲပါတယ
် Our country has been totally humiliated and we have
ကျွန်တော်တို့တိုင်းပြည်ဟာအတော်ကိုရှက်တကွဲဖြစ်ရပါတယ်ကျွန်တော်တို့မှာအဂရိလိုက်စားတဲ့အဆင့်အတန်းမမီတဲ့မယိုးသားတဲ့သမ္မတဘိုင်ဒန်ကိုရထားပါတယ်သူကကျွန်တော်တို့ကိုတတရကဘာစစ်တဲကိုဆွဲခေါ်နေပါတယ်ဒီလိုတွေဖြစ်ပျက်နေပါတယ
်သမ္မတဘိုင်ဒန်အနေနဲ့ရုရှားနဲ့ဖြစ်စေတရုတ်နဲ့ဖြစ်စေစစ်ဖြစ်မဲ့အန္တရာယ်မျိုးကိုမလုံသင့်ပါဘူးလို့သမ္မတလောင်းဒေါ်နယ်ထရန့်ကပြောပါတယ်သူ့ရဲ့နိုင်ငံသားရဲ့မူဝါဒမှာအမေရိကန်စစ်တပ်ကိုနောက်မှထားပြီးအမေရိကန်အကျိုးစီးပွားကိုရှေ့ဆုံးမှထားမယ်လို့သမ္မတလောင်းဒေါ်နယ်ထရန့်ကကတိပေးပါတယ်
Now we'll ask Europe to reimburse us for the cost of rebuilding the
site. ကျွန်တော်ကတော့ Ukraine ကိုပေးပို့ခဲ့ရတဲ့စစ်လက်နက်ပစ္စည်းတွေပြန်လည်ဖြည့်တင်ဖို့ကုန်ကျစရိတ်တွေကိုဥရောပစီကနေပြန်တောင်းပါမယ်။ဒါတွေဟာအခုတည်းကလုံးတင်ပါတယ်။ဒါပေမဲ့သမ္မတဘိုင်ဒန်ဟာအလွန်ပြော့ညံ့ပြီးတော့ပြန်တောင်းဖို့ကိုတော့အလေးမထားပါဘူး
။သမ္မတဘိုင်ဒန်ကတော့ American တပ်မတော်ဟာမဟာမိတ်တွေကိုအင်အားတောင့်တင်းအောင်လုပ်ပေးနေပြီးတူတင်ကာကွယ်နိုင်ဖို့ရင်းနှီးမြှုပ်နှံမှုတွေလုပ်နေတာဖြစ်တယ်လို့ဆိုပါတယ်
။ Defending our values.By standing up to tyrants and
saying ကျွန်တော်ရဲ့တံမိုးတွေကိုကာကွယ်ဖို့ရက်ဆက်ကြမ်းကြုတ်တဲ့အာဏာရှင်တွေကိုရင်ဆိုင်ပြီးငြိမ်းချမ်းရေးကိုကာကွယ်ရပါမယ်။လွတ်လပ်မှုနဲ့ပွင့်လင်းမှုကိုကာကွယ်ရပါမယ်။အမေရိကန်တပ်ဖွဲ့တွေကိုကျေးဇူးတင်ပါတယ်။ကမ္ဘာဒီမိုကရေစီကိုဦးဆောင်နေတဲ့ကမ္ဘာအင်အားအကြီးဆုံးမရှိမဖြစ်အရေးပါတဲ့နိုင်ငံအနေနဲ့အမေရိကန်ဟာသူတို့လုံနိုင်တာတွေကိုလှုပ်ဆောင်နေတာဖြစ်ပါတယ်။
2023ဘန်နာနှစ်အတွင်းကြီးရည်လေတပ်သားသစ်4000ကျော်စုဆောင်းဖို့ရည်မှန်းထားပေမဲ့မပြည့်မီခဲ့ဘူးလို့ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်အခုလိုဖြစ်ရတာဟာလူငယ်တွေကသမ္မတဘိုင်ဒန်ရဲ့မူဝါဒတွေကိုမကြိုက်တဲ့အတွက်စစ်မှုမထမ်းကျင်တာကြောင့်လို့သမ္မတလောင်းဒေါ်နယ်ထရန့်ကဆိုပါတယ
် I will restore the proud culture and honor traditions of America's
American တမတော်ရဲ့လေးစားခံရမှုအစဉ်လာနဲ့ဂုဏ်ယူဝင်ကြွားနိုင်တဲ့ယဉ်ကျေးမှုတွေကိုပြန်လဲရရှိလာအောင်လို့လုပ်ပါမယ်။မော့စ်အယူအဆတွေ၊ကွန်မြူနတီအယူအဆတွေမပါစေရပါဘူး။ဖက်စစ်တွေကိုဖယ်ရှားရှင်းလင်းပစ်ပါမယ
်။စစ်တပ်ထဲဝင်တဲ့ဥယျာဉ်ရော့ကျလာတဲ့အခြေခံအကြောင်းအရင်းအများအပြားရှိတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးဌာနကပြောပါတယ်။အဲ့ဒီအထက်မှာစီးပွားရေးတိုးတက်လာတဲ့အတွက်လူငယ်တွေမှာရွေးချယ်စရာအခွင့်အလမ်းပိုများလာတာလည်းတကြောင်ပါဝင်ပါတယ်။ဒါအပြင်1998ခုနှစ်ကနေ2022ခုနှစ်အကြာမွေးဖွားခဲ့တဲ့မျိုးဆက် Z Generation Z တွေဟာအဖွဲ့အစည်းတွေအပေါ်မှာယုံကြည်မှုပုံမအားနည်းလာတဲ့အချက်လဲပါဝင်တယ်လို့ဆိုထားပါတယ
် VOA မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုရုပ်သံစီစဉ်တွေကို VOA ရဲ့ website စာမျက်နှာ bami.voanews.com မှာအသံလွှင့်ချိန်နဲ့ တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေသလိုပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube စာမျက်နှာတို့မှာလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
် VOE American တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကို email သတင်းလောင်းအဖြစ်နဲ့ VOE ပိတ်သက်တေစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင်အခုဆိုရင်ဒီ email သတင်းလောင်းကို Facebook စာမျက်နှာကနေပြီးတော့လွယ်လွယ်ကူကူတောင်းယူနိုင်ပါတယ် Facebook အသုံးပြုတဲ့သူတွေအနေနဲ့ VOA မြန်မာဝိုင်း Facebook စာမျက်နှာမှာ sign up ဆိုတဲ့အပြရန်အတန်းလေးကိုနှိပ်လိုက်ရင်အလိုလျောက်ကျမတို့ရဲ့ internet ပင်မစာမျက်နှာပေါ်က email သတင်းလောင်းတောင်းယူနိုင်တဲ့နေရာကိုရောက်ရှိပါတယ် VOA မြန်မာဝိုင်းပင်မစာမျက်နှာမှာဆိုရင်လည်းသတင်းတွေအောက်မှာဝန်ဆောင်မှုများဆိုတဲ့ကောင်းစင်နဲ့နေ့စဉ် email သတင်းလောင်းဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးတော့ email သတင်းလောင်းတောင်းယူနိုင်ပါတယ်နောက်တနေ့ကတော့ VOA မြန်မာ email လိပ်စာ bambi@voanews.com ဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးတော့ကိုယ့်ရဲ့ email လိပ်စာကိုရေးပို့လိုက်ပါနော် email လိပ်စာကိုတေချာမှတ်အောင်ရေးပို့ဖို့တော့လိုပါတယ်နေ့စဉ်တနေ့နှစ်ချိန်ပို့ပေးနေတဲ့ email သတင်းလောက်ကသတင်းကောင်းစင်တွေနဲ့သတင်းအချင်းချုပ်ကိုတစုတစည်းရဲ့ရရှိနိုင်အောင်လို့စီစဉ်ပေးထားပါတယ် VOA ပြည်သက်အတွက်သတင်းတွေကို Radio ရုပ်မြင်သံကြားနဲ့ Internet တို့ကနေအရောက်ပို့ပေးနေပါတယ်ရှင်
မင်္ဂလာမနက်ခင်ပါရှင် VOA American အသံရဲ့2024ခုနှစ်မေလ30ရက်ခြားသာပတင်းနေ့မနက်ခင်းအစီအစဉ်တွေကိုလိုင်းတိုမီတာ24.50MHz တို့ကနေဆက်လက်ထုတ်လွှင့်နေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ဂျန်စီအကစားအစီအစဉ်တို့ကိုနောက်ပိုင်းမှာနားဆင်ကြရပါမယ်ရှင်အခုတော့အေဒီတာနဲ့ဆွေးနွေးကအစီအစဉ်ကိုတင်ပြပါမယ်ယူကရိန်းအစ္စရေးထိုင်ဝမ်တို့အတွက်စစ်ရေးအကူအညီဒေါ်လာဘီလီယံ100လောက်ထောက်ပံ့ဖို့အမေရိကန်အစိုးရအတည်ပြုခဲ့တဲ့အကူအညီကြောင့်ကမ္ဘာကြီးပုံမလုံးကျုံအေဂျင့်လာနိုင်ပါသလားအေဒီတာနဲ့ဆွေးနွေးကအစီအစဉ်မှာဥကျော်စန်တာကိုမမျှသစီအောင်ကမေးမြန်းဆွေးနွေးထားတာကိုပြန်လည်ထုတ်လွှင့်ပေးပါမယ်ရှင်
မင်္ဂလာပါဦးကျော်ဇန်နာရှင
်မင်္ဂလာပါဟ
ို Ukraine Israel Taiwan ဒါတွေကိုပေးဖို့အတွက်ဒီ American ရဲ့အကူအညီပေးအစီအစဉ်တွေကိုသမ္မတ Biden ကလက်မှတ်ထိုးခဲ့ပါတယ်ပြီးတော့သူကပြောတာဒါဟာတစ်ကမ္ဘာလုံးကောင်းမှုအတွက်ပေါ့လေသူကအဲ့လိုပြောပါတယ်အဲ့တော့ဒီဟာနဲ့ပတ်သက်ပြီးတော့အရေးကြီးတဲ့တုံ့ပြန်မှုတွေကဘယ်လိုရှိပါလဲ
သမ္မတ Biden ကတော့သူပေးတဲ့အကူအညီကိုသူကကောင်းကြောင်းပြောမှာပေါ့လေ
It's a good day for America, it's a good day for Europe, and it's a good day for world peace, for real. This is consequential.
ကဘာကြီးညီငယ်တွေအတွက်အထောက်အကူဖြစ်မယ် American ပုံမလုံးလုံးလာမယ်ကဘာကြီးပုံမလုံးလုံးလာမယ်လို့ပြောပါတယ်တကယ်ဖြစ်နိုင်ရဲ့လားဒါပေမဲ့ American ပြည်သူတွေရဲ့သဘောထားကိုကြည့်ရင်တော့60ရာခိုင်နှုန်းလောက်ကြံမြင့်ထောက်ခံတယ်လို့ဒီမှာစစ်တမ်းတွေမှာတွေးရပါတယ်ဥရောပမဟာမိတ်တွေကလည်းထောက်ခံကြပါတယ်ကြိုဆိုကြပါတယ်ဒီဟာကောင်းတယ်ဒါပေမဲ့ဥရောပဘက်ကဘယ်လိုဆိုရင်မှုရှိသလဲဆိုတော့American ပြည်ရဲ့အကူအညီဟာရုရှားကိုအနိုင်ယူဖို့အတွက်မလုံလောက်သေးဘူးအဲ့တော့သူတို့ကလည်းထပ်ပြီးပူပေးရမယ်ထပ်ပြီးပံ့ပိုးပေးရမယ်ဆိုတော့ American ကအကူအညီတိုးမြှင့်ပေးရတယ်များဥရောပကလည်းလိုက်ပြီးတိုးမြှင့်ပေးရမယ်ဆိုတဲ့ကိစ္စမှာတချို့ကစိုးရင်ကြပါတယ်အဒါတဲ့ပူပြီးစိုးရင်ကြတဲ့တချို့ကတော့ American ကဒီလိုအကူအညီစိတ်ပေးလိုက်ရင်ရုရှားအနေနဲ့ပေါ့လေအနုမျိုးလက်နက် nuclear weapon ကိုသုံးလာနိုင်သလားnuclear weapon ကိုသုံးတယ်ဆိုတဲ့နေရာမှာ strategic weapon တခါလေစစ်ပွဲပြပြသွားတဲ့ပုံစံမျိုးမဟုတ်ဘူးဥပမာအပြင်ဂျပန်ကဒုတိယကမ္ဘာစစ်အတွင်းက American ဘုံးကျဲခဲ့တာဟာဘုံးကျဲပြရန်ဆက်လက်ပြီးသွားတယ်ဆိုတော့မဟာဗျူဟာမြောက်တဲ့လက်နက်အဖြစ်သုံးချခဲ့တာပေါ့ strategic weapon လို့ခေါ်တာပေါ့အခုရုရှားသုံးလာနိုင်တယ်ဆိုတာ tactical weapon ဒီစစ်ပွဲအောင်နိုင်ဖို့အထောက်အကူဖြစ်ရုံ battlefield မှာစစ်မြေမှာသုံးမဲ့ပုံစံမျိုးလုံလာလေမလားဆိုပြီးတော့စိုးရိမ်ကြပါတယ်ဆိုတော့အဲဆိုရင်မှုကတော့ယူကရိန်းနဲ့ချင်းဆက်နေတဲ့ဥရောပနိုင်ငံတွေတကတော့ပူပြီးစိုးရိမ်စရာဖြစ်တာပေါ့လေအဲ့ဒါကတော့တုံ့ပြန်မှုတွေပါပဲအဲဒီနေရာမှာရုရှားဘက်ကတုံ့ပြန်မှုကတော့ပူတင်ကပြောရတယ်အမေရိကန်ကဒီလိုကူညီတာမင်းတို့အဆက်ရစရာဖြစ်မယ် humiliation နဲ့ကြုံရလိမ့်မယ်ဆိုပြီးတော့ပြောထားတာတွေ့ရပါတယ်ဆိုတော့ဒါအဓိကအဖြစ်တုံ့ပြန်မှုတွေလို့ပြောရမှာဖြစ်ပါတယ်အ
ဲ့ဒီအစည်းအဝေးကိုအတည်ပြုလိုက်ပြီးတော့လက်တလောတိုးတက်မှုတွေရရောဒီဟာတွေထိရောက်မှုရော
လက်တလောတိုးတက်မှုကတော့တကယ်တော့အိမ်မှာပြောမှာဆိုရင်ဒီအစည်းအဝေးအခုနေပြဖို့အတွက်ကတော့လက်နက်ချီပြီးတော့ကြံ့ညာနေခဲ့တာအမေရိကန်ကွန်ဂရက်စ်မှာလွှတ်တော်မှာအတည်ပြုမှုမရနိုင်တဲ့အတွက်ကြောင့်ဆိုအဲ့ဒီအတွက်ကိုယူကရိန်းကအတော်လေးအထိနာထားပြီဖြစ်တယ်အဲ့ဒီကိစ္စမှာအတော်လေးအထိနာနေတယ်ဆိုအဲ့ဒီအထိနာတာကိုပြန်ကမင်းလောက်တော့နေယူကရိန်းဘက်ကအတက်စရာဖြစ်လာမယ်ပေါ့လေဒီကိစ္စမှာသူကတော့ပြန်ကနိုင်မယ်ဆိုတော့ ရုရှားကတစ်ဖက်သက်ပစ်နေတဲ့ drone တို့လေကြောင်းပစ်ခတ်မှုတို့ဘာလို့သူတို့လောလောဆယ်မှာ hunter နိုင်တဲ့သဘောမျိုးဒါနဲ့နဲသွားအောင်လုပ်နိုင်မဲ့သဘောရှိတယ်။ဒါ့အပြင် Ukraine ကအလေးသာလာနိုင်တဲ့အထောက်ပံ့မျိုးတော့မဟုတ်ဘူးလို့သုံးသပ်သူတွေကြွညင်သူတွေပြောကြပါတယ်။ Ukraine ဟာရုရှားစီမံစုံလင်းထားရတာသူတို့နိုင်ငံရဲ့နေပြည်တော်၅ပုံတပုံလောက်ရှိရဲ့အဲ့ဒါကိုပြန်ပြီးသုံးလိုက်မှတဲ့အဆင်တော့မရောက်ဘူး။အဓိကအဖြစ်ကတော့ Ukraine အတွက်သူတို့ပုံမအထင်မှန်အောင်အချင်းဆွဲနိုင်နေပေါ့လေအချင်းဆွဲပြီးတော့လုံနိုင်နေဆိုတော့အခြေအနေမျိုးတော့ရှိတယ်လို့သုံးသပ်ကြပါတယ်ဒါကတော့လောလောဆယ်မှာ
အဲ့တော့ခုနကဟိုပြောခဲ့တာကိုဂျာပြတ်မေးချင်တာကနှောက်နှေးကြံ့ကြာတယ်ဆိုတာအဲ့ဒါလေးကိုပြောပြပေးပါဦး
နှောက်နှေးကြံ့ကြာတာအမေရိကန်ကအခုနေပြည်ဖို့ကွန်ဂရက်ထွက်တော်ကအောက်ထွက်တော်ကအထက်ထွက်တော်ဖြစ်တဲ့ Senate ကိုသဘောတူမှသမ္မတကလက်မှတ်ထိုးပြီးဥပဒေဖြစ်လာတာဖြစ်တယ်။ဆိုတော့အဲ့ဒီကိစ္စမှာကွန်ဂရက်ထွက်တော်မှာသဘောမတူမှုတွေရှိခဲ့တယ်၊ကံွယ်မှုတွေလုံလောက်တဲ့မဲ့ယူတယ်မရဘူး။ဆိုတော့ကံွယ်တယ်မှာအဓိကပထမတစ်ချက်ကတော့ Republican Party ဝင်တချို့ကသူတို့ပါတီအတွက်ဦးစားပေးမူဝါဒတွေဖြစ်တဲ့နယ်စပ်လုံခြုံရေး၊ American နယ်စပ်ကလူဝင်မှုတားဆီးရေး၊ Immigration ဥပဒေအဲ့ဒီကိစ္စတွေမှာသမ္မတဘိုင်ဒန်ရိုဘက်ကမလိုက်လျှော်တဲ့အတွက်ကြောင့်ပူပြီးအကြက်ကန်တဲ့သဘောအဲ့ကိစ္စကိုပညာရှင်တချို့ကသုံးကြတယ်အဲ့ဒါပါခေါ်လို့ legislative hostage taking ဥပဒေမှာ hostage taking လို့တော်လေအဲ့ပေးယူလို့ကိုတော့ပြန်ပြီးဆွဲထားတဲ့သဘောလို့သုံးကြတယ်ဒါကတော့သူရဲ့မူအဖြစ်ဖြစ်တာနောက် policy ဘောဒီထက်အရေးကြီးတဲ့ကိစ္စတစ်ခုကတော့ American တစ်ဖက်ကတော့ American firstနေရာကမှာ American ဟာကဘာထိုင်တဲ့ top လို့ပြောမှာ American last ဖြစ်သွားတယ်အခု Ukraine ကပို့ပြီးတော့ American ရဲ့အကျိုးစီးပွားတဲ့သူများနိုင်ငံအကျိုးစီးပွားကိုအလင်းထားပြီးပေးနေရပါလားလုပ်နေရပါလားဆိုတဲ့အမြင်လည်းရှိခဲ့ကြတယ်ဆိုတော့အဲ့ဒီနှစ်ခုကြောင့်နှောင့်နှေးကြံ့ကြံ့မှုဖြစ်ခဲ့တာဖြစ်ပါတယ်ဒါပေမဲ့အခုကတော့အများစုထောက်ခံမှုကိုရတဲ့အတွက်ကြောင့်သူတို့လမ်းပွင့်သွားပြီဖြစ်တယ်ပေါ့လေ
နောက်တစ်ဖက်မှာလည်းဒီတရုတ်ကရုရှားကိုစီးရအကူအညီပေးရင်ဟိုတန်ခတ်အေးအေးယူမဲ့သဘောမျိုးပေါ့အမေရိကန်နိုင်ငံညာရေးဝန်ကြီးဒီဘလင်ကန်ကတရုတ်နိုင်ငံခီးစင်မှာပြောခဲ့ပါတယ်အဲ့တော့ဒီပေါ်မှာလည်းနည်းနည်းရှင်းပြပေးပါဦ
းလောလောဆယ်မှာကတော့အဲ့လိုအထောက်ထားတရုတ်ကြီးရုရှားကိုစီးရအကူအညီပေးနေရဆိုတဲ့အထောက်ထားမရှိသေးဘူးလို့ပြောကြပါတယ်သုံးသပ်သူတွေကပေါ့လေဝန်ကြီးဘလင်ကန်တို့ကပြောတာကလည်းပဲသူတို့ကနည်းပညာနဲ့ကရိယာပစ္စည်းတွေထောက်ပံ့နေပေါ့လေအဲ့ဒီဟာတွေဟာလက်နဲ့ထုတ်လို့ရမှာအဆုံးပြနိုင်တယ်ဒါရှာဆူရပြောတယ်အဲ့ဒါကိုသာကံွယ်တာဖြစ်ပါတယ်ဒီလက်နဲ့တွေရာရှာကိုစစ်လက်နဲ့ပစ္စည်းတွေထောက်ပံ့နေတယ်လို့မပြောဘူးထောက်ပံ့လာရင်တော့ငါတို့ဒီဟာကိုတန်ခတ်ရေးယူမယ်လို့သူကချင်းချုပ်ပြီးပြောဆိုတာဖြစ်ပါတယ်တရုတ်ကအဲ့လိုထောက်ပံ့လာနိုင်စရာလည်းပဲစိတ်တော့မရှိဘူးလို့ပြောမှာဖြစ်ပါတယ်ဘာကြောင့်တရုတ်ကတစ်ဖက်သက်ရာရှာကိုကူညီတဲ့ဒီစစ်ပွဲမှာဘယ်ဘက်ကပါဝင်နေဆိုတဲ့ပုံစံမျိုးသူကမပြချင်ဘူးနဲ့တူပါတယ်သူကညဉ့်ညဉ့်စကားတော်ပြောနေတဲ့လူဆိုတော့တကယ်ဆိုမှသူကသိပေါ်ပေါ်ထင်းထင်းတစ်ဖက်ဖက်ကိုသိပြီးတော့ဖိပြီးအပစ်နေတဲ့ဆိုတော့သဘောတော့မတွေ့ရပါဘူးသူယူကရိန်းဘက်နဲ့လည်းသူစကားပြောခဲ့မှုဓာတ်ရီရှိတယ်ဆိုတော့နောက်ပြီးတော့တရုတ်ကိုနိုင်ကလည်းရုရှားနဲ့ဆက်ဆံတာမှာထင်းထင်းပြင်းပြင်းလောက်တာရီရှိပါတယ်ခုနကလိုဆီလနဲ့ပြည်စည်းမကူညီတဲ့အပြင်ဘန်ကင်းဘန်လုပ်ငန်းနဲ့ပတ်သက်လို့လည်းရုရှားတချို့ဗန်တွေနဲ့ပူပေါင်းဆောင်ရွက်တဲ့နေရာမှာတရုတ်ကပူပြီးထင်းထင်းလေးလေးတုံ့နှုံဆူဆူလုပ်တယ်ဆိုရဲထောက်ထားတဲ့တွေ့ရပါတယ်ဆိုတော့ဘလင်ကင်တို့ဘက်ကဘယ်လိုပင်ဆွဆွဲပြောဆိုတော့လဲပဲအဲ့ဒီအထီးကတော့တရုတ်ကရှစ်တိုးလာနိုင်မယ်လို့မယူဆနိုင်ပါဘူးခင်ဗျာဒီနေရာမှာ
ဒီအစီအစဉ်နေထဲမှာဟိုအစ္စရေးကိုပေးမဲ့အကူအညီတွေလည်းပါပါတယ်ဒီအကူအညီတွေကရောငြိမ်းချမ်းရေးအတွက်ဘယ်လောက်ထိထိရောက်ပါမလဲ
အဲ့ဒါအဲ့ဒီမေဘွန်ထုတ်စရာဖြစ်ပါတယ်ဒီစီလီလနဲ့ထောက်ပံ့တဲ့ဆိုတဲ့နေရာမှာ ethically ကိုကျင့်တရားပေါ်လေဒါကျင့်ဝတ်သိက္ခာပိုင်းအရာပေါ့ morally လိုက်နာရမယ့်ဟာရှိပါတယ်ဒီနိုင်ငံတကာမှာလနဲ့ထောက်ပံ့ရေး convention တွေပါလို့ကြီးလိုက်ရင်လည်းပဲ atrocity ပေါ့ yes ပြည်နှိမ်မှုကြမ်းကြုတ်မှုတွေကိုတာကွေပေးဖို့အတွက်အဟန့်တာလုပ်ဖို့အတွက်သာလျှင်ထောက်ပံ့ရမယ့်ဆိုတဲ့မျိုးရှိပါတယ်ဆိုတော့ American က Israel ကိုပင်းနေတဲ့ထောက်ပံ့ဟာatrocity ရစကြံကြုံမှုတွေကို hand out ပေးတာဟုတ်ရဲ့လားလက်ရှိစစ်မြေပြင်မှာက Israel တပ်ဖွဲ့တွေကသာလျှင်အဲဒီ Palestine အရသားတွေကိုအများကြီးတိုက်ခိုက်ပြီးတော့ပူပြီးဒုက္ခပညာတွေ့ရပါတယ် Hamas တွေကတော့ဟုတ်တယ်ပထမဆုံးဝင်တိုက်ပြီးတော့ဘလို့သေခဲ့ရတယ်ပြန်ပြေးဆွဲခဲ့ရတယ်ရှိတယ်ဒါပေမဲ့အခုပြန်လဲတုံ့ပြန်နေတာကအဲ့ဒါထက်အစာပေါင်းများစွာတာလွန်နေပြီဖြစ်တဲ့အတွက်ကြောင့် atrocity ပူပြီးတော့လှုပ်လာတာရစကြံကြုံမှုပူပြီးကျူးလွန်နေတာကIsrael ဘက်ကလို့ဖြစ်နေတယ်လို့ကဘာကစုမြင်ကြပါတယ်။ဒါကြောင့်လည်းဒီမေခွန်းကသိမေခွန်းထုတ်စရာဖြစ်ပါတယ်ဆိုတော့ American ကနိုင်ငံရေးလှုပ်ဖို့စဉ်းစားပါပါညာဆွေးအချင်းချင်းဆွေးနွေးတယ်။ Egypt ကတဆင်းရှေ့လေပိုင်းနိုင်ငံတွေ ဂျော်ဒန်တို့ဘာလို့တဆင်အစ္စရေးကပဇက်ကသာပြောတယ်ခမမလိုက်နိုင်ဘူးဆိုတော့မလိုက်နိုင်ရင်လည်းပဲအမေရိကန်ကလက်နက်ကပေးမြဲပေးနေတယ်ဆိုတော့လူပြောစရာသိရှိပါတယ်ခိစားဟာဒါကြောင့်လည်းဒီမှာလည်းပဲအမေရိကန်ကျောင်းသူကျောင်းသားတွေကအစားပြတ်တန်တွေပြင်းထန်ဖြစ်ရတယ်ဒီကိစ္စကိုဆန့်ကျင်ရတယ်ပါလက်စတိုင်းပြည်သူကိုထောက်ခံကြတယ်ပါလက်စတိုင်းဒုက္ခသည်တွေအတွက်စာနာတယ်သူနည်း၎င်းပါပဲတခြားလန်ဒန်တို့ဘာလို့မှလည်းမကြခဏတာမျိုးတွေဖြစ်နေကြပါတယ်ဆိုတော့ဒီအစ္စရေးကိုပေးတဲ့စီးရဲကူညီတာညီညာရေးအတွက်အထောက်အကူဖြစ်မယ်လို့ဆိုတဲ့ဟာကတော့မေကွန်အကြီးကြီးမေးစရာဖြစ်နေတယ်လို့ပြောမှဖြစ်ပါတယ
်နောက်ဒီထဲမှာဒီထိုင်ဝမ်ကိုထောက်ပံ့တဲ့ကိစ္စလည်းပါပါတယ်ဒီပုံမှာတရုတ်ရဲ့သဘောထားရောဂျင်းနဲ့ပါမလား
ဘယ်လိုမှမကျေနပ်နိုင်ဘူးတကယ်တော့အစကတည်းကထိုင်ဝမ်ကို1989မှာထင်တဲ့အမေရိကန်ကဝန်ဆိုင်နာပေါ်စီကိုသူကအသိမှတ်ပြုခဲ့ပါတယ်ဒါမှန်နောက်ပိုင်းမှာဒီကိစ္စတဖြည်းဖြည်းတဖြည်းဖြည်းအမေရိကန်ကသွေးဖီလာပြီးတော့ထိုင်ဝမ်ကိုမြောက်ပေးလာတဲ့လွတ်လပ်တဲ့ရည်တည်မှုဖြစ်အောင်ပေါ့လေတရားဝင်မဝင်မဟုတ်ဒီတောင်မှအစင်းမြင့်ပုံကိုယ်ရေးအစိုးရနဲ့လက်ဘဆက်ဆံတဲ့ပုံစံမျိုးသွားလက်ပတ်တယ်နောက်ပြီးတော့အထောက်ပံ့နေပေးတယ်ဆေးရထောက်ပံ့နေပေးတယ်အကာအကွယ်ဆိုပြီးတော့သူတို့လှုပ်တာတွေပါဖြစ်တယ်ဆိုတော့တရုတ်ကမကျေနပ်ပါဘူးဆိုတော့ဒီကိစ္စမှာတော့တရုတ်ကတော်လေးအကျယ်ဆက်ပါလိမ့်မယ်အခုကိစ္စမှာလည်းပဲတရုတ်ကတော့ဒါကိုပြောတယ်တရုတ်ကဘာပြောလဲဆိုတော့ဒါထိုင်ဝမ်အတွက်အန္တရာယ်ဖြစ်နိုင်တယ်ဆိုတော့ပြောပါတယ်တရုတ်ရဲ့တုံ့ပြန်မှုကအဓိကကတော့အဲ့ဒါပါပဲဆိုတော့ဒီကိစ္စကိုလည်းစောင့်ကြည့်ရမယ့်ကိစ္စပါတာအရေးကြီးတယ်ကိစ္စဖြစ်ပါတယ်ကျွန်တော်အာရှနဲ့နီးရောလေပို့ပြီးတော့
နောက်ဆုံးမေးချင်တာဒီအမေရိကန်ရဲ့ဘာမတ်အက်ဥပဒေအရဟိုမြန်မာနိုင်ငံကိုထောက်ပံ့တဲ့120တန်းဒီလိုပေးတာဟာတဲ့တိုင်းပြည်ကိုဖျက်နေတာဆိုပြီးတော့ဗိုလ်ချုပ်စော်မင်းထွန်းကဒီစစ်ကောင်စီပြောခွင့်ရဗိုလ်ချုပ်စော်မင်းထွန်းကပြည်တွင်းသတင်းဌာနတခုနဲ့ဟိုတိတ်ဆုံမင်းမြန်ကမှပြောလိုက်ပါတယ်
ပြောလိုက်ပါအဲ
့တော့ဒီကူညီကဘယ်လောက်ထိရေးပါပါလဲ
ဒီလိုညအရေးမပါပါဘူးဒီကူညီကသူတို့ကဒါ non leader လို့ပြောပြီးတော့ဘာမှအရေးကြီးဒုက္ခသည်တွေကူညီတာတွေဒုက္ခသည်တွေကူညီတာကောက်ပါတယ်ဒါကြိုးဆိုပါတယ်ဒါပေမဲ့အဓိကအဖြစ်အဲ့ဒီဟာကိုသာ focus တော့ထားဖြစ်တယ်ဆိုတော့ကျန်တဲ့ဟာတွေကတော့သိမဆူစလောက်ကိစ္စသာဖြစ်တဲ့တောင်စီးအထောက်ကူလည်းပဲလုံးဝမပါပါဘူးဒီဟာဒါတော့ဒီဆိုရင်ကြလည်းမဟုတ်ပါဘူးအမေရိကကမြန်မာနိုင်ငံနဲ့ပတ်သက်ပြီးတော့လောက်ထိကူညီဖို့လည်းရွေးချယ်မရှိသေးတဲ့တူပါတယ်အခုတိုင်ဝမ်ကိစ္စမှာပဲတရုတ်နဲ့တော်လေးထိတိုက်တွေ့ရမယ်ဆိုတော့အမေရိကဟာမြန်မာကိစ္စမှာတေကိုကလန်ဆန်လုတ်ပြီးတော့အဲ့လိုစေရကိုပြင်းပဲအဲ့မှာရံပွဲတစ်ပွဲဖြစ်အောင်ထတ်ဆမယ်လို့ကျွန်တော်မထင်ပါဘူးစစ်ကောင်စီကတော့ပြောမှာပေါ့သူတို့ကရုရှားနဲ့တလေဇန်နဲ့ပေါ့လေရုရှားကလည်းဒီကိစ္စမှာဘယ်မှာကန့်ကွက်နေလဲဆိုတော့ဒီဘက်ကလည်းသူကမြန်မာပြည်မှာဆွဲစည်းကန့်ကွက်တာလည်းဖြစ်နိုင်ပါတယ်ရုရှားကထောက်ခံတဲ့နိုင်ငံတွေထဲမှာ list ကြည့်လိုက်ရင်ခုနိုင်ငံစစ်နိုင်ငံလောက်စီးရတဲ့မှာမြန်မာနိုင်ငံလည်းပါလာတွေ့ရပါတယ်ဆရာဆရာပါပါဆိုတော့မြန်မာဘက်ကတော့ American လုတ်တာကိုပြောမှာပဲပေါ့ဒါပေမဲ့မထင်ပါဘူးအမေရိကန်လောက်ပေးတဲ့ခွင့်မြန်မာနိုင်ငံလည်းမပြတ်ပါဘူးမြန်မာနိုင်ငံပြတ်တာကတော့ချင်းချင်းချင်းညှို့မှုမရှိတာဒီမိုကရေစီကျဆုံးတာဆရာနာရှင်စ်နဲ့ပုံပုံကျပြန့်လာရတာဒါရီသာရှင်တိုင်းပြည်တွေအန္တရာယ်ကြီးတဲ့ကိစ္စတွေထင်ပါတယ်များတယ
်ဟုတ်ကဲ့ပါဦးကျော်စမရှင်အခုလို့ဆွေးနွေးပေးတဲ့အတွက်ကျေးဇူးတင်ပါတယ
်ကျေးဇူးပါခင်ဗျာ
အခုတော့ဂျန်စီအစီအစဉ်လှည့်ပါရှင်မြန်မာနိုင်ငံမှာရှိတဲ့လူငယ်အများစုအတွက်အလို့အကန့်ခွင့်လန်းတွေနဲ့ပညာရေးဆိုင်ရာဗဟုသုတတွေကိုရှာဖွေတဲ့နေရာမှာလက်လှမ်းမိဖို့ခက်ခဲတတ်ပါတယ်။ဒီလိုလူငယ်တွေရဲ့အခက်အခဲကိုအကူအညီပေးနိုင်ဖို့လူငယ်တွေကပဲဦးစီးပြီးတော့ The Survivor ဆိုတဲ့ပရဟိတအဖွဲ့ကိုဖွဲ့ဖြစ်တယ်လို့မတ်စုပြည့်ပြည့်သူကပြောပါတယ်။ The Survivor အဖွဲ့ကလူငယ်တွေကိုဘလို့တွေအကူအညီပေးနေလဲဆိုတာကိုမခင်လေးကဆက်သွယ်စကားပြောထားပါတယ်ရှင်။
ဟေ့ Gen Z တို့တဲ့ချင်းရောက်ပြန်ပြီနော် Gen Z တို့ရေမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကအခုဆိုလို့ရှိရင်သူတို့ရဲ့ပညာရဲ့ဆိုင်ရာမှာပဲဖြစ်စေအလောက်ကိုင်ခွင့်လန်းတော့ပဲဖြစ်စေအဲ့ဒီအခွင့်အလမ်းတွေကိုလက်လန်းမီတဲ့သူတွေပဲရှိတယ်လို့လက်လန်းမမီတဲ့သူတွေလည်းရှိနေပါတယ်ဒီလိုလူငယ်တွေကိုတစ်ဖက်တစ်လမ်းကနေပြီးတော့အကူအညီပေးမဲ့လူငယ် volunteer အဖွဲ့လေးတစ်ခုဖြစ်တဲ့ The Survivor အဖွဲ့နဲ့စကားပြောထားတယ်
ကျမနာမည်ကတော့စုပြည့်သူလို့ခေါ်ပါတယ်။အဲ The Survivor ဆိုရဲလူငယ်ပရဟိတအဖွဲ့မှာအဲတီထောင်နေသူတွေရဲ့ပေါ့နော်တယောက်ဖြစ်တဲ့ founder တယောက်လည်းဖြစ်တယ်။ပြီးတော့ The Project Management Team ရဲ့ Heart နေနေလည်းကို The Survivor မှာဆောင်ရွက်နေပါရှင့
်။ The Survivor ဆိုတာဘယ်လိုအဖွဲ့မျိုးလေးလဲ?
the survivor ဆိုပြီးတော့စဖြစ်လာတာကဒီအဲကျွန်မပါဝင်တခြားကျွန်မရဲ့တငယ်ချင်း6ယောက်ပေါ့နော်စိတ်တူကိုယ်စားတငယ်ချင်း6ယောက်ကစုပြီးတော့ဒီမရှိမြန်မာနိုင်ငံမှာရှိရဲ့ကလေးတွေရောတခြားနိုင်ငံတွေမှာရောက်နေတဲ့အမြန်မာနိုင်ငံကကလေးတွေရောလူငယ်တွေတခြားလူကြီးတွေကိုပါအဲဒီပညာရေးဘုဒ္ဓတာဒီအပြင်တခြားပြည်မဘုဒ္ဓတာတွေကိုပါကျွန်မတို့ကအကျိုးအမြတ်မရှိဘဲနဲ့လူ free နေနေပေါ့နော်အခမဲ့နေနေဖြတ်ဝင်ပြီးခြင်းနဲ့ဆန္ဒလေးတစ်ခုကြောင့်ပေါ့နော်ဒီ survivor ဆိုရဲအာဂျူငယ်ဘရာဟီတာအဖွဲ့လေးစပြီးတော့ထောက်ပြသွားဖြစ်ပါတယ
်လက်ရှိမြန်မာနိုင်ငံမှာရှိတဲ့လူငယ်တွေကဘလို့အခက်ခဲတွေအများဆုံးရင်ဆိုင်နေရလဲ
scholarship ပေါ့နော်ဒီပညာသင်ခွင့်လန်းနေမှာဆိုလို့ရှိရင်ဒီ major ရွေးရရွေးချယ်ရတဲ့ major တွေမှာဒီ major ကဘယ်လိုမျိုးလဲဒီ major ကဘာတွေသင်ရလဲအဲ့လိုမျိုးတွေကိုအာဒီ live ပြီးတော့ research လုပ်ရတယ်ရှာဖွေရတယ်ခက်ခဲရတယ်တွေ့ရတယ်ပေါ့နော်ဘာလို့လဲဆိုတော့အမျိုးဒီမြန်မာနိုင်ငံပညာရေးနဲ့ရှင်မယ်ဆိုလို့ရှိရင်ဟိုဘက်ပညာနိုင်ငံသားပညာရေးကအရင်ကျပြန်နေပြီးဒီတက်ပို့ပြီးတော့အများကြီးလဲဒီတိုးတက်တဲ့အကြောင်းမလို့ဒီမှာဆိုလို့ရှိရင်မထိတွေ့ရတဲ့အရာတွေရှိရပေါ့နော်ဆိုတော့ဒီဟာတွေကိုတို့အနေနဲ့ငါဒီ major နဲ့ပတ်သက်ပြီးတော့ဘယ်ကနေစပြီးတော့ထိတွေ့ရမလဲဘယ်ကဒီကဒီ major နဲ့ပတ်သက်တဲ့အကြောင်းအရာတွေကဘယ်ကရှာမလဲအဲ့လိုမျိုးတွေနဲ့ပတ်သက်ပြီးတော့ဒီလူငယ်တွေမှာမိခွန်းနေအများကြီးထုတ်ကြရတွေ့ရနောက်ထပ်တစ်ခုကကြတော့အလောက်ကိုင်းနေဆိုလို့ရှိရင်ဒီကိုဝါဒနာပိုင်း major ကိုပဲအာယူပြီးတော့ပညာသက်သင်ရမလားဒါမှမဟုတ်လို့ရှိရင်အလောက်ကခွင့်လန်းနေကောင်းနေမိကြောင်ပဲယူပြီးတော့အာပညာသက်သင်ရမလားအဲ့လိုမျိုးပေါ့နော်ရွေးချယ်ရတဲ့အခါမှာသူတို့အတွက်ကိုခက်ခဲရှိနေတာမျိုးလေးတွေ့ရပါပါရှင့်ဟုတ
်ဒီလိုအခက်ခဲတွေကြုံနေရတဲ့လူငယ်တွေတို့ survivor အဖွဲ့ကဘယ်လိုမျိုးအကြောင်းအရာတွေကိုကူညီမျှဝေပေးနေလဲအဲ့ဒီအဖွဲ့လေးကရောဘယ်လောက်ထိအောင်မြင်မှုတွေရနေပြီလဲ
အာအသက်ငယ်ပိုင်းခြားပြောရမယ်ဆိုရင်တော့အသက်17နှစ်ကနေပြီးတော့22 23အလောက်ထိဝင်မှရှိရဲလူငယ်တွေကိုဒီမှာတော့အာဒီပြည်နိုင်ဆိုင်ရာခွင့်လန်းနေနဲ့ပတ်သက်ပြီးတော့အမျှဝေပေးနေရပေါ့နော်ကလေးတွေအတွက် Kid Combo Club ဆိုရဲ English as Speaking Club တွေရှိရဲပြောလို့ရှိရင်ဒီဒီမှာတော့ဒီခေတ်မှာပဲခေတ်စားနေတဲ့အာဒီနည်းပညာနဲ့ပတ်သက်တဲ့ ID နဲ့ပတ်သက်တဲ့အကြောင်းအရာတွေကိုကလေးတွေကိုမျှဝေပေးနေရဲ Little Love for Little Human ဆိုရဲ ID Club တွေလည်းရှိပါတယ်။လူငယ်တွေအတွက်ဆိုလို့ရှိရင်free class ပေါ့နော် ID CNC free class တွေအခမဲ့ညီမတို့ဖွင့်ပေးထားမျိုးရှိပါတယ်။ပြီးတော့ညီမတို့ရဲ့ဒီလူငယ်အဖွဲ့အစည်းမှာလာပြီးတော့ volunteers လာလုပ်တဲ့လူငယ်တွေအတွက်လည်းသူတို့ရှိမှရှိပြီးသား skills တွေကိုထပ်ပြီးတော့အရေးချင်းတွေကိုထပ်ပြီးတိုးတက်လာအောင်တို့ညီမတို့ရဲ့ဒီအဖွဲ့အတွင်းမှာ internet training ပေါ့နော်သူတို့ရဲ့ training ပေးရဟာလေးရှိပါရှင့်ကလေးဖွင့်ပေးထားတဲ့ club နှစ်ခုမှာဒီမြန်မာနိုင်ငံအရေးအမှရှိတဲ့ကလေးတာမကပဲနေထိုင်းနဲ့မြန်မာနယ်စပ်မှာရှိတဲ့မြန်မာတိုင်းရင်းသားကလေးလေးတွေပြီးတော့ထိုင်းနိုင်ငံကိုရောက်နေတဲ့မြန်မာကလေးလေးတွေအားစာနာပြီးတော့တက်ပေးကြတယ်ဒီအခါမှာဒီ internet မရတဲ့အချိန်ကြီးမှာဆိုလို့ရှင့်တော့မှာပဲကလေးတွေကအဲရရသလိုပေါ့နော်ချက်ချင်းအဲ့လိုမျိုးလာပြီးတော့တက်ပေးကြတယ်ပြီးတော့ဒီခုချိန်ဆိုလို့ရှင့်မီအခက်ခဲလေးရှိရပေါ့နော်အဲ့အချိန်မှာဆိုလို့ရှင့်လည်းမီပြတ်လို့ရှင့်တော့မှာဒီချက်ကြီးအမေတို့ခဏလေးတော့မီပြတ်နေလို့ပြန်လာခဲ့မယ်ဒီချက်ကြီး wifi ပြတ်သွားလို့အမေတို့အဲ internet နဲ့ချိတ်ပြီးတော့ပြန်လာခဲ့မယ်အဲ့လိုပုံစံလေးပေါ့နော်အမေကျွန်တော်တို့ဒီ club ကိုကလေးတွေကအဲ့လိုဒီ design ဘောနော်ခဏဘယ်လိုပြောရမလဲစိတ်ပါပါနဲ့ကလေးတွေလာပြီးတက်ပြီးကြတယ်ပြီးတော့အဓိကတော့ဒီမြန်မာနိုင်ငံတွင်းမာတွေမဟုတ်ပဲねဒီနိုင်ငံသားမာပြပတွေမှာရောက်နေရဲမြန်မာကလေးလေးတွေပါလာပြီးတော့ညီမတို့ဒီ club မှာလာပြီးတက်ရောက်ကြတဲ့အတွက်ကြောင့်ဒီကတော့ညီမတို့ရဲ့ဒီအောင်ပြုမှုတစ်ခုဖြစ်တယ်လို့ပြောရမှာရှင့
်ဒီအဖွဲ့လေးမှာ volunteer အနေနဲ့ပါဝင်လုပ်ကိုင်ခြင်းတဲ့လူငယ်တွေအတွက်ရောဘလို့အခွင့်အလမ်းမျိုးတွေရှိနေလဲ
အဲ3လတချိန်ပေါ့နော် volunteer အတက်လေးတွေခေါ်ရမျိုးရှိပါရှင့်အဲ့ချိန်မှာဆိုလို့ရှိရင်ကျမတို့ commitment အနေနဲ့3လတော့လုပ်ရတယ်ပေါ့နော်3လပြီးသွားလို့ရှိရင်တို့ရဲ့သဘောဆန္ဒအရဒီညီမတို့ရဲ့ brighter ဘက်မှာပဲဆက်လုပ်ရင်လည်းလုပ်လို့ရတယ်ဒါမှမဟုတ်လို့ရှိရင်လည်းမလုပ်ဘဲနဲ့အဲဒီ resign လုပ်လို့ရှိရင်လည်းရတယ်ပေါ့နော်နားလို့ရှိရင်ရပါတယ်အဲ့ချိန်မှာညီမတို့ကတို့တွေအတွက်ဒီကြောင်းလျှောက်တာပဲဖြစ်ဖြစ်အလုတ်ကိုင်းခွင့်လန်းဒီမှာအသုံးပြုလို့ရမယ်ပေါ့နော်အလုတ်လျှောက်တာဖြစ်ဖြစ်မှာအသုံးပြုလို့ရမယ် certificate တွေ recommendation letter တွေလည်းပေးရည်မျိုးလည်းရှိပါတယ
်ကဲဂျင်စီတွေဒီတစ်ပတ်တော့ဒီလောက်ပဲနော်နောက်တစ်ပတ်တွေကြာလို့ရှင်လဲဂျင်စီတွေအတွက်ပို့ပြီးတော့ကောင်းမွန်တဲ့အစီအစဉ်လေးတွေနဲ့တင်ဆက်ပေးသွားဖို့ရှိနေတာမို့လို့ဆက်ဆက်စောင့်ကြည့်ကြပါအောင်နော်တတ
အခုတော့အပတ်စဉ်အားကစားအစီအစဉ်ကိုနားဆင်ကြည့်ရှုချက်ရအောင်ပါရှင်အင်္ဂလန် FA Player ဘောလုံးပွဲမှာတော့ Manchester United က Man City ကိုအနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်။ စပိန်ကနာမည်ကြီးဘာစီလိုနာတင်းနီးပြရှက်ဘီကိုရာထူးကနေထုတ်ပယ်လိုက်ပါတယ်ပြင်သစ် open tennis ပြိုင်ပွဲကိုတော့တင်းငနေနေကစတင်လိုက်ပါပြီဒီလိုတစ်ပတ်အတွင်းအားကစားသတင်းတွေကိုတော့ကိုရန်နိုင်စူးစီးတင်ဆက်ထားပါတယ်ရှင်
အင်္ဂလန်က FA ဘလောက်ဘောလုံးဖိုင်နယ်ကိုတော့ဝမ်ဘလေးကွင်းမှာစနေနေ့ကကစားခဲ့ကြပြီးတော့မန်ချက်စတာယူနိုက်တက်အသင်းကပိုဆွဲသွားပါတယ်။ဒီနေ့ဖိုင်နယ်ကတော့မနစ်ကလိုပဲမန်ယူနဲ့မန်စီးတီးတို့ပြန်တွေ့ခဲ့ကြပြီးတော့ဒီနေ့မှာတော့မန်ယူကမန်စီးတီးကို2ဂိုးတကိုးနဲ့နိုင်ပြီးတော့မနစ်ကရှုံးခဲ့တဲ့ရှုံးချေးကိုလည်းပြန်ဆက်နိုင်လိုက်ပါတယ်။မန်ယူကကနာချိုနဲ့မိုင်နူးတို့ကပထမပိုင်းမှာ2ဂိုးသွင်းခဲ့ပြီးတော့မန်စီးတီးတို့ဂိုးကိုတော့ဒုတိယပိုင်းပြီးကနေမှဒိုကူးကတကိုးသွင်းခဲ့တာပါ။ဒီဘက်မှာမန်ယူကဂနာချိုနဲ့မိုင်နူးတို့ငိုသွင်းခဲ့တာကြောင့် FA ဖလားဖိုင်နယ်သမိုင်းမှာလဲစေကျော်သက်ကစားသမား၂ယောက်ဂိုးသွင်းပြီးတော့အနိုင်ရတဲ့ပထမဆုံးပွဲလဲဖြစ်ခဲ့ပါတယ်။မက်ဆီတီနီးပြဂွာရီယိုလာကတော့ဒီပွဲရှုံးတာဟာဒီပွဲနဲ့ပတ်သက်တဲ့သူ့ရဲ့နီးပြွာတွေနဲ့ချင်းကပ်ပုံတွေမကောင်းတာကြောင့်ဆိုပြီးတော့ပြောလိုက်ပါတယ်
။ But first of all, congratulate you Man United for the win the FA Cup.
ပထမဆုံးအနေနဲ့ပြောချင်တာကတော့ Manchester United အသင်း FA ဖလားချန်ပီယံဖြစ်သွားတဲ့အတွက်ဂုဏ်ယူတယ်လို့ပြောချင်ပါတယ်။ကျွန်တော်အမြင်ကတော့ပထမပိုင်းမှာကျွန်တော်တို့ရဲ့ viewer တွေနဲ့ပွဲကိုချင်းကပ်ပုံတွေကမကောင်းခဲ့ပါဘူး။ဒုတိယပိုင်းကတော့ပထမပိုင်းတည်းကောင်းပါတယ်။ကျွန်တော်တို့အနေနဲ့ငိုးရှုံးနေတာကလည်းပါတော့ပို့ပြီးတော့ဖိဖိစီစီကစားခဲ့ပြီးပွဲဟာကျိန်နေပါ။ဒီနေ့ရှုံးသွားတဲ့အတွက်တော့စိတ်ပျက်မိပါတယ်။ကျန်တဲ့အသင်းတွေလိုပဲ final မှာရှုံးတာဆိုတော့လေစိတ်ပျက်မိတာပေါ့
Man City ကိုနိုင်ပြီး FA ဖလားရလိုက်တာကြောင့် Man U နီးပြ Ten Hag အတွက်တော့နည်းနည်းအသက်ရှူချောင်သွားစေခဲ့ပြီးတော့အခုလို FA ဖလားရလိုက်တာကခက်ခဲတဲ့ဘောလုံးရာသီကိုအကောင်းဆုံးအဆုံးသတ်နိုင်လိုက်တာလည်းဖြစ်တယ်လို့ Ten Hag ကပြောပါတယ် FA ဖလားရလိုက်တာနဲ့သူ့ရဲ့အနာဂတ်နဲ့ပတ်သက်ပြီး Ten Hag ပြောတာကတော
့ two trophies in 2 years is not bad 3 finals is not bad but we have to keep going I'm not satisfied with it
နာနေအတွင်းမှာဖလားနှလုံးရခဲ့တာတိတ်တော့မဆိုးပါဘူး final ကိုလည်း၃ချိန်တက်နိုင်ခဲ့ပါတယ်ဒါပေမဲ့ကျွန်တော်တို့အနေနဲ့ဆက်သွားဖို့လိုပါတယ်ကျွန်တော်အနေနဲ့လည်းဒါကိုကျင့်နေနေတာမဟုတ်ပါဘူးကျွန်တော်တို့ပိုကောင်းဖို့လိုပါတယ်သူတို့ကကျွန်တော်ကိုမလိုချင်တော့ဘူးဆိုရင်တော့ကျွန်တော်အနေနဲ့အခြားအသင်းကိုသွားပြီးစုဖလားတွေရအောင်လုပ်မှာပါကျွန်တော်နီးပြသက်တမ်းတစ်လျှောက်လုံးလည်းဒီလိုပဲလုပ်ခဲ့တာပါ
မန်စီးတီးသင်ဟာ FA ဖလားမှာမန်ယူကိုရှုံးသွားခဲ့မယ်လဲပရီးမီယာလိဂ်ကိုရပြီးတော့၄ချိန်ဇက်တိုက်အနိုင်ရလိုက်တဲ့အတွက်တနင်္ဂနွေနေ့ကတော့မန်ချက်စတာမြို့မှာအောင်ပွဲခံခဲ့ကြပါတယ်ပရီးမီယာလိဂ်သမိုင်းတစ်လျှောက်ဘယ်အသင်းကမှ၄ချိန်ဇက်တိုက်ဘူးမဆွဲဘူးသေးတာကြောင့်ဒါဟာစံချိန်သစ်ဖြစ်ပြီးတော့မန်ချက်စတာမြို့မှာရာသီဥတွေမကောင်းတဲ့ကြားကပဲမန်စီးတီးအသင်းသားတွေဟာပရိသတ်တွေနဲ့အတူအောင်ပွဲခံခဲ့ကြပါတယ်ဂျာမန်ဘက်ကဂျာမန်ရှုံးထွက်ဖလားဘောလုံးပွဲမှာတော့လီဗာပူးလ်စင်တင်ကကိုင်ဇာစလော့တန်ကိုတကူကုန်းရှိနေနိုင်ပြီးတော့ချန်ပီယံဖြစ်သွားပါတယ်။ဒါကြောင့်လီဗာပူးလ်စင်အသင်းဟာပြီးရဲမဲ့ချန်ပီယံဆုနဲ့ရှုံးထွက်ဖလားတွေကိုအနိုင်ရပြီးတော့ဖလားနှလုံးရခဲ့ပါတယ်။အခုလိုပြီးရဲဖလားနှလုံးကိုရလိုက်တဲ့အတွက်လီဗာပူးလ်စင်အသင်းဟာတနင်္ဂနွေနေ့ကတော့ပရိသတ်တွေနဲ့အတူအကြီးအကျယ်အောင်ပွဲခံခဲ့ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့ဗိုလ်ထူးနေ့ကကစားခဲ့တဲ့ Europa League Final မှာတော့ Liverpool အသင်းဟာအီတလီက Atalanta အသင်းကို 3-0 ရှိနဲ့ရှုံးသွားခဲ့လို့ဒီဘောလုံးရာသီမှာပထမဆုံးရှုံးပွဲနဲ့တွေ့ပြီးတော့ရှုံးပွဲမရှိတဲ့စံချိန်လဲဖြစ်သွားခဲ့ပါတယ်။ Europa ကလူမီ Champions League Final ကိုတော့ Spain နိုင်ငံ Bilbao မြို့မှာစနေနေ့ကကစားခဲ့ပြီးတော့ Barcelona အမျိုးသမီးအသင်းကပြင်သစ်က Olympic Lyon အမျိုးသမီးအသင်းကိုနဂိုးကိုမရှိနဲ့အနိုင်ရပြီးချန်ပီယံဖြစ်သွားပါတယ်ဘာစလိုနာအတွက်ဂိုးတွေကိုတော့အခုနှစ်ရဲ့ကမ္ဘာအကောင်းဆုံးဘောလုံးသမားဆုနဲ့ရွှေဘောလုံးဆုရှင်အိုက်ဒါနာဘွန်မာတီနဲ့စပိန်တိုက်စစ်မှုအလက်ဆေးယားပူတဲလာစတိုကဒုတိယပိုင်းဒီမှာတကိုးစီသွင်းပေးခဲ့တာပါဘာစလိုနာအမျိုးသမီးအသင်းဟာဒီနေ့မှာဘိုးဆွဲသွားတာကြောင့်အမျိုးသမီးချန်ပီယံစီကိုလည်းနှစ်နှစ်ဆက်တိုက်ရလိုက်တာဖြစ်ပါတယ်ဘာစလိုနာအမျိုးသမီးအသင်းကချန်ပီယံစီမှာဘိုးဆွဲသွားတဲ့အချိန်မှာပဲဒီအမျိုးသားအသင်းဘက်ကတော့ဒီနေ့မှာစူဖလာတလုံးမှမရတာကြောင့်နီးပြရှာဗီကိုနီးပြဖြစ်ကနေထုတ်ပယ်လိုက်ပါတယ်။ရှာဗီဟာတနင်္ဂနွေနေ့ကစပီးယုနဲ့ပွဲမှာဘာစလိုနာနီးပြဖြစ်တဲ့သူ့ရဲ့နောက်ဆုံးပွဲကိုကင်တွယ်ခဲ့ပြီးတော့သူ့အနေနဲ့ဘာစလိုနာအသင်းကိုကင်တွယ်ခဲ့တဲ့နှစ်နှစ်ခွဲအချိန်ကိုဝမ်းမြောက်ဂုဏ်ယူတယ်လို့လည်းပြောလိုက်ပါတယ်။ဘာစလိုနာပရိသတ်တွေကတော့အခုလိုရှာဗီကိုထုတ်ပယ်လိုက်တဲ့အပေါ်မှာစိတ်မကောင်းဖြစ်နေကြပြီးတော့ဒီထက်မကပို့ပြီးတော့အချိန်ပေးသေးတယ်ဆိုပြီးတော့လည်းမြင်နေကြပါတယ်ခင်ဗျာ။ အချိန်ထဲမှာပဲ Real Madrid ကွင်းလယ်လူ Toni Kroos က Real အတွက် Spain La Liga နောက်ဆုံးပွဲစဉ်ကို Bernabeu မှာကစားပြီးတော့ Real ပရိသတ်တွေကိုနှုတ်ဆက်လိုက်ပါပြီ Toni Kroos က Real team မှာ10နှစ်ကြာကစားပြီးတဲ့နောက်လာမယ့် Euro 2024ဥရောပဖလားအပြီးမှာဘောလုံးသမားဘွားကနေအနားယူဖို့ဆုံးဖြတ်လိုက်တာပါRial ပရိသတ်တွေကလည်းသူ့ရဲ့အင်္ဂွန်တော်ဆုံးပွဲကိုကွင်းလုံးပြစ်လာရောက်ဂုဏ်ပြုအားပေးခဲ့ကြပြီးတော့လက်မှတ်တွေလည်းအကုန်ကုန်ခဲ့ပါတယ
်ဘယ်ကယ်ယိုကရိုကယ်ဘာနာဘေဟိုလာဒါဒိုလာဒက်စပီဒီယာကေမရက်ဆေဟာဆီဒိုဝနာဂရန်နိုချေမိုယေမိုတီဗာပါရာအယ်ပါရာတိုဒို့စ
်ဘာနာဘီကွင်းထဲမှာရီယယ်ပရိသတ်တွေကသူ့ကိုထိုက်တန်တဲ့ဂုဏ်ပြုနှုတ်ဆက်ပွဲကိုအကောင်းဆုံးလုပ်ခဲ့ကြတယ်လို့ထင်ပါတယ်ဒီညကတော့ကျွန်တော်တို့အားလုံးတွေရန်ကိုခံစားရတဲ့ညပါကျွန်တော်တို့ကံကောင်းတာကသူကကျွန်တော်တို့နဲ့သတင်းပတ်နောက်တစ်ပတ်ရှင်းနေတာပါသူကသမိုင်းတခြားအကောင်းဆုံးကစားသမားတွေကတယောက်ဆိုတာရှင်းပါတယ်အရန်ကောင်းတဲ့ကွင်းလေကစားသမားကောင်းတယောက်ဖြစ်ပြီးမာမာနာမရှိကိုကျိုးမငယ်ပဲအသင်းအတွက်အမြဲတမ်းကစားပေးခြင်းနဲ့သူပါကျွန်တော်တို့အနေနဲ့သူ့ကိုအသင်းမှာ10နှစ်လောက်ရလိုက်တာအရန်ကံကောင်းပါတယ
်တိုနီကရူးဇာရီယယ်အသင်းနဲ့ချန်ပီယံစ်လိဂ်၄ကြိမ်လာလီဂါ၄ကြိမ်ကမ္ဘာ့ကလပ်ချန်ပီယံများဖလား၅ကြိမ်ဥရောပစူပါဖလား၄ကြိမ်စပိန်ရှုံးထွက်ပလာတစ်ကြိမ်နဲ့စပိန်စူပါဖလား၅ကြိမ်ပိုဆွဲခဲ့ပြီးတော့ Real Libya ဟောင်းဇီဒန်ကတော့သူ့နီးပြတက်တန်းမှာ Cruz ကိုနီးပြလောက်ခဲ့ရတဲ့အပေါ်မှာအမြဲတမ်းဂုဏ်ယူနေမှာဖြစ်တယ်ဆိုပြီးတော့လည်းဂုဏ်ပြုပြောကြားခဲ့ပါတယ်။ Dennis Stanbury ဘက်မှာတော့ပြင်းစစ် Open Dennis Stanbury ကို Milan 26ရက်နေ့ကစတင်လိုက်ပါတယ်။ဒီနေ့မှာထူးခြားတာတစ်ခုကတော့ပြင်းစစ် Open ကို14ကြိမ်ဘိုဆွဲပြီးတော့3ကြိမ်တင်ထားတဲ့ Spain နိုင်ငံသား Nadal ဟာဒီနေ့ကုန်မှာ Tennis ကစားတာကနေအနားယူတော့မဲလို့ပြောထားတာကြောင့်ဒါဟာသူ့အတွက်တော့ပြင်းစစ် Open ကိုနောက်ဆုံးအကြိမ်ကစားတာဖြစ်ပါတယ်။ဒါကြောင့်ဒီပွဲကိုပရိသတ်တွေအများစိတ်ဝင်စားခဲ့ပြီးတော့ကွင်းလုံးပြည့်လဲလာအားပေးခဲ့ကြပါတယ်။ဒီလောက်နေ့ကကစားခဲ့တဲ့ပထမအဆင့်ပွဲစဉ်မှာတော့ပြင်းစစ် Open ကို14ကြိမ်ဘိုဆွဲထားတဲ့ Nadal နဲ့Germany က Zverev တို့ကစားခဲ့ကြပြီးတော့ဒီပွဲမှာတော့ Zverev က Nadal ကို 6-3-6-6-6-3 နဲ့၃ပွဲပြတ်နိုင်ရသွားခဲ့တာကြောင့် Nadal ဟာပြိုင်ပွဲကနေထွက်လာရပါတယ်။ Nadal ဟာပြီးခဲ့တဲ့နှစ်အတွင်းဒဏ်ရာရီနဲ့ရုန်းကန်ခဲ့ရတဲ့အတွက်ဒီနှစ်အကုန်မှာအနားယူဖို့ဆုံးဖြတ်ထားတာဖြစ်ပါတယ်။သူ့အနေနဲ့ပြင်းထန်တဲ့ Open Tennis ပြိုင်ပွဲကွင်းမှာနောက်ဆုံးချိန်ကစားတာဟုတ်မဟုတ်ဆိုတာကိုတရားရဂိုင်းတို့ပြောဖို့မသေးကြသေးကြောင်းတကယ်လို့နောက်ဆုံးချိန်ကစားတာဖြစ်ခဲ့ရင်လည်းသူအနေနဲ့ဒီမှာကစားခဲ့ရတာကိုဝမ်းမြောက်ချေနဲ့တယ်လို့ပြောပါတယ်။နောက်ကတော့သူအနေနဲ့လာမယ့် 2024 Paris Olympic မှာဝင်ကစားပြီးတော့ဒီမှာထက်ကစားဖို့မျှော်လင့်ထားပြီးတော့ပရိသတ်တွေကလည်းသူ့ကိုတစ်လျှောက်လုံးအားပေးလာခဲ့တဲ့အတွက်ကျေးဇူးတင်တယ်လို့လည်းပြောပါတယ်။နောက်ဟာပြင်းထန် Open ကို14ကြိမ်ဘိုဆွဲပြီးတော့အများဆုံး3ကြိမ်တင်ခဲ့ပြီးသူ့ရဲ့ကစားသမားသက်တမ်းတစ်လျှောက်ပြင်းထန် Open 116ပွဲမှာ112ပွဲနိုင်ပြီးတော့၄ပွဲပဲရှုံးခဲ့တာဖြစ်ပါတယ်ခင်ဗျာ။
ပြည်ရေးအမေရိကန်တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးချိတ်ဆက်လိုက်တာနဲ့ထိတ်တန့်ရောက်သတင်းတွေကိုဖြန့်ချိချိန်နဲ့တပြိုင်တည်းရရှိနိုင်ပါပါ။ VOA Telegram တရားဝင်စာမျက်နှာက VOA Bammy ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတာသတိပြုစေချင်ပါတယ်ရှင်။ VOA သတင်းနဲ့ပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်။
VOA စီစဉ်တွင်နဲ့ပတ်သက်ပြီးအကြံပြုလိုတယ်ဝေဖန်လိုတယ်ဆိုရင်တော့ကျမတို့ရဲ့ email လိပ်စာ bamis@voanews.com ကိုစာရေးသားဆက်သွယ်နိုင်ကြသလိုပဲ VOA ရဲ့ Facebook စာမျက်နှာက Messenger မှာလည်းစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ရဲ့ဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်။အခုတော့သတင်းအချင်းချုပ်ကိုပြောပြပေးပါမယ်ရှင်။မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်လာရေးအတွက်အားလုံးပါဝင်တဲ့ဆွေးနွေးရေးကိုအမေရိကန်ကထောက်ခံကြောင်းလက်ရှိကျောင်းမဲ့ဖွဲ့ပြည်ပခတွေကိုတော့ကမ္ဘာလုံးဆိုင်ရာအရေးယူဆောင်ရွက်ချက်နဲ့သာတရားမျှတငြိမ်းချမ်းစွာအဆုံးသတ်နိုင်မယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံမတ်ကြီးကပုတ်ထူးနဲ့ကုလသမဂ္ဂလုံခြုံရေးကောင်စီဆွေးနွေးပွဲမှာပြောဆိုလိုက်ပါတယ်စစ်ကောင်စီရဲ့အကြမ်းဖက်မှုတွေကိုလုံခြုံရေးကောင်စီကအရေးယူဆောင်ရွက်ဖို့လဲမြန်မာသံမတ်ကြီးဦးကျော်မိုးထွန်းကပြောကြားသွားပါတယ်ရှင်ဣသရေလအနေနဲ့စစ်လွန်ကာလစီမံကိန်းတရက်အမြန်ဆုံးလိုအပ်တယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကပြောပါတယ်စစ်ပြီးနောက်တရက်မှာစီမံကိန်းရှိနေဖို့ကအလိုမဲ့အရေးကြီးတယ်လို့အမေရိကန်နိုင်ငံခြားရေးဝန်ကြီးကသတင်းတောက်တွေကိုမော်ဒိုဘာခီးစင်တွင်မှပြောဆိုသွားတာဖြစ်ပါတယ်ရှင်အမေရိကန်သမ္မတဟောင်းတောနဲ့ထရန့်ပေါ်ဆွဲဆိုထားတဲ့လိန်ဖြောပြေရေးတရုတ်ဆောင်ကိုနှုတ်ပိတ်ခပေးခဲ့တဲ့အမှု 2016ခုနှစ်ရွေးကောက်ပွဲရလအပေါ်ဩစာလွှမ်းမိုးဖို့အတွက်တရားမဝင်ကြိုးပမ်းခဲ့တဲ့ဆိုတဲ့ဆွေးချက်တွေအပါအဝင်ရာဇဝတ်မှုတွေအတွက်အပြစ်ရှိမရှိဆုံးဖြတ်ဖို့အဖွဲ့ဝင်12ဦးပါဂျူရီအဖွဲ့ကြားအလေးအနက်စတင်ဆွေးနွေးညှိနှိုင်းနေကြပါတယ်ရှင်။နောက်ဆုံးရသတင်းအချင်းချုပ်ကတော့ဒီလောက်ပါပဲရှင်။ဒီမနေ့ခင်းအတွက်အစီအစဉ်ထုတ်လုပ်ရမှုကကိုစုံမှုကျော်ဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရော့စိတ်ပါရှင်လန်းချမ်းမြေ့ကြပါစေရှင်။VOA ကိုအပိနာစင်တဲ့အတွက်လည်း VOA 1.2 1.3 အလုံးကအထူးပဲကျေးဇူးတင်ပါတယ်။ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်တဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့ 9.32 52.51 တို့ကနေနားဆင်နိုင်ပါတယ်။ကျွန်မသင်္ကီထိုက်ပါ။